Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ17ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကို9.16 16နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညပိုင်းအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါစီးရီးယားဒုက္ခတွေပထမဆုံးအတုကနေဒါနိုင်ငံမှာရောက်သွားပါပြီနျူကလ িয়ার ထိပ်ဖူးတက်နိုင်တဲ့ဒုံးကျည်ဒဇင်းကိုပါကစ္စတန်နိုင်ငံကဆန့်သက်ပစ်လွတ်ပါတယ်ထင်ရှားတဲ့တရုတ်လူခွင့်ရရှိနေကိုဖမ်းထားတာအတော်ကြာပြီးမှရုံတင်စစ်ဆေးတော့မှာဖြစ်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ပြည်내အစိုးရတွေဖွင့်နိုင်ရင်းနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေရဲ့သဘောထားဘယ်လိုရှိပါသလဲ
USTP နဲ့မတူတဲ့ချင်းကပ်ကြီးနဲ့ချင်းကပ်ပြီးမှဝန်ကြီးချုပ်အဖြစ်အဆိုပြုခြင်းပါတယ်အဲ့လိုအဆိုပြုခြင်းအပြင်ဟိုတိုင်းသားတွေရဲ့ဒီကြည့်မှုကိုပို့ပြီးရလာတ
ယ်ဒေါက်တာဦးအေးမောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါအပြင်2015ခုနှစ် Global Teacher Prize ဆုအတွက်ဖုန်တော်ဦးဖုန်ကြီးချောင်းပညာသင်ကျောင်းစကားတင်ရွေးချယ်ခံရတဲ့အကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ကိုလူမှုကွန်ရက်ပေါ်မှာတယောခဲ့မှုနဲ့ဖန်ဆီးခံထားရတဲ့ကိုဖက်ထရစ်ခွန်ကြလီရဲ့ရုံထုံမှုနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါဦးရှင
်စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာကားဘုံတွေစတိုက်ဖောက်ခွဲတာကြောင့်လူ20ယောက်ထဲမှနေတည်ဆုံသွားတယ်လို့စီးရီးယားရေးစောင့်ကြည့်လေ့လာတဲ့အဖွဲ့တစ်ဖွဲ့ကဒီကနေ့ပြောပါတယ်စီးရီးယားရေးတန်တမန်နီလန်းနဲ့ဖြည့်ရှင်းမှုကျူးစားနေကြချိန်မှာပဲအခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာတာပါဟာစကားပြည်နယ်မှာခတ်တွေတင်ထားတဲ့ Tel Tamar မြို့ကကျမ်းမာရေးဌာနတစ်ခုနဲ့ဟင်းသင်းရွက်ဈေးတွေလိုမှဘုံးတွေပေါက်ကွဲတာလို့ Syria လူခွင့်ရေးအခြေအနေလိလာဆောင်ကြည့်ရေးအဖွဲ့ကပြောတာပါ။ဂျာတာပရီနေနှောင်းပိုင်းတိုက်ခိုက်မှုအတွင်းနောက်ထပ်လူဒါဇင်ပေါင်းများစွာလည်းဒဏ်ရာရတာကြောင့်တေဆုံးသူအရေအတွက်တိုးလာနိုင်ခြင်းရှိတယ်လို့ Syria ပြည်တွင်းမှာအဆက်အသွယ်ကွန်ရက်တွေတည်ဆောက်ထားတဲ့ပြည်တင်ခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်။ Tel Tamar မြို့ကို Khat YPG တပ်ဖွဲ့တွေကတင်ထားတာပါ။အဲဒီဒေသမှာ YPG တပ်ဖွဲ့တွေဟာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်နေတာလာအတော်ကြာနေပါပြီ
။လေရင်ဒဇင်းစာဆီးရီးယားဒုက္ခသည်ပထမဦးဆုံးအတုကနေဒါနိုင်ငံမှာရောက်ရှိသွားပါပြီ။ဆီးရီးယားဒုက္ခသည်163ယောက်ပါသွားတဲ့ကနေဒါစစ်လေရင်ဟာတိုရန်တိုမြို့မှာဂျာတာပရီနေနှောင်းပိုင်းကရောက်သွားတာပါ။ဝန်ကြီးချုပ် Justin Trudeau လူမှုကြီးကြပ်ရေးဝန်ကြီး၊ကျန်းမာရေးနဲ့ကာကွယ်ရေးဝန်ကြီးတွေ၊ Ontario ပြည်နယ်ဝန်ကြီးချုပ် Kathleen Wynne နဲ့တိုရန်တိုမြို့တော်ဝန်ဂျွန်တိုရီတို့ကဒုက္ခသည်တွေကိုကြိုဆိုခဲ့ကြပါတယ်ဒုက္ခသည်တွေကိုလာရောက်နှုတ်ဆက်တဲ့လူတွေမနိုင်မနှင်းအခြေအနေမဖြစ်ရအောင်စူးစမ်းတဲ့အနေနဲ့လေးစိတ်ကိုအများပြည်သူမလာကြဖို့ကနေဒါအစိုးရကပြောထားပေမဲ့လည်းလာပြီးနှုတ်ဆက်ကြိုဆိုကြသူတချို့ကိုတော့မတားနိုင်ခဲ့ပါဘူးဒါပေမဲ့တကယ်ကိုပျော်ရွှင်ပွေရာညပါတိတ်ကိုခက်ခဲတဲ့အခြေအနေတွေကနေထွက်ပြေးလာကြသူတွေကိုကျွန်တော်တို့လှိုင်လဲနှွေးထွေးစွာကြိုဆိုကြပါတယ်ဆိုတာကဘာကိုပြလိုက်တာပဲလို့ဝန်ကြီးချုပ်ထူတော်ကပြောပါတယ်အသားအရောင်ဘာသာစကားကိုးကွယ်တဲ့ဘာသာနောက်ခံအကြောင်းရင်းယာတွေနဲ့ကနေဒါနိုင်ငံသားတွေဆိုတာကိုသတ်မှတ်တာမဟုတ်ပဲတူညီတဲ့တန်ဖိုးထားမှုစိတ်ဆော်မှုမျှော်လင့်ချက်တွေအိမ်မက်တွေနဲ့သတ်မှတ်တာပါလို့ဝန်ကြီးချုပ်ကပြောဆိုပါတယ
်ဆီးရီးယားနဲ့အီရတ်မှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့မကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွေအတွင်း IS အစွန်းရောက်ဖွဲ့ရဲ့ဗန်ဒါရေးအကြီးကဲအဘူဆလာအပါအဝင်အကြီးတန်းခေါင်းဆောင်3ဦးသေဆုံးသွားတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်လာပေါင်းများစွာတွင်တုတ်တင်ခဲ့တဲ့ဗန်ဒါယီကွန်ရက်ထဲမှာဆလာဟာတတိယမြောက်အဖွဲ့ဝင်ဖြစ်တယ်လို့ညွန်ပေါင်းဖွဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ်။သူနဲ့သူ့အရင်ကခေါင်းဆောင်တွေကိုတုတ်တင်လိုက်နေတာကြောင့်အဖွဲ့အစည်းတွင်ရန်မုံငွေပိုင်းနှိမ့်နှိုင်းဆောင်ရွက်ဖို့လိုအပ်တဲ့ကျွမ်းကျင်သူကုံသွားစီတယ်လို့သူကဆိုပါတယ်။ဆလာတည်ဆုံသွားတာကြောင့် IS အဖွဲ့ရဲ့ဗန်ဒါယီဘက်မှာအနှောက်အယှက်ဖြစ်သွားမယ်လို့လည်းဗိုလ်မှူးကြီးဝါရန်ကပြောပါတယ်။ဒါ့အပြင်ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေအီရတ်နိုင်ငံရမဒီမျိုးက IS အစွန်းရောက်350ကိုတုတ်တင်ခဲ့တယ်လို့လည်းပြောခွင့်ရကပြောပါတယ်။
ပါကစ္စတန်နိုင်ငံကနျူကလ িয়ার ထိပ်ဖူးတည်ဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးကျည်ဒဇင်းကိုဒီကနေ့ပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ပြိုင်မဲ့အိန္ဒိယနိုင်ငံနဲ့ဒေသတွင်းညီညာရေးညီလာခံတစ်ခုကိုလက်ခံကျင်းပပြီးနှစ်ရက်အကြာမှာအခုလိုဆန်းသတ်ပြစ်လွတ်လိုက်တာဖြစ်ပါတယ်။မြေပြင်ကနေမြေပြင်ပစ်ရှာဟင်း3ဒုံးကျည်ဟာကီလိုမီတာ2950အကွာထိရောက်နိုင်ပြီးနျူကလ িয়ার ထိပ်ဖူးကိုရောသမရိုးကျထိပ်ဖူးတွေကိုပါတည်ဆောင်နိုင်တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်စမ်းသပ်ပြစ်လွတ်တာရဲ့ရည်ရွယ်ချက်ကဒီလက်နက်စနစ်ရဲ့ဒီဇိုင်းပုံစံအမျိုးမျိုးနဲ့ဤပညာပိုင်းအကန့်အသတ်တွေကိုသိရှိနိုင်မှုဖြစ်တယ်လို့စစ်ဘက်ကဆိုပါတယ်စမ်းသပ်ပြစ်လွတ်တဲ့နေရာကိုစစ်ဘက်ကမပြောပေမဲ့ဥတီပြစ်လွတ်လိုက်တဲ့နေရာကတော့အာရေဗျပင်လယ်တွေကိုပါပါကစ္စတန်နိုင်ငံဟာဒေသတွင်းမှာငြင်းငန်းစွာအတူရှင်တွဲနေထိုင်ဖို့ဆန္ဒရှိပြီးနျူကလ িয়ার လက်နက်ကိုအတားအဆီးလုပ်တာဟာ တောင်အာရှဒေသတွင်မဟာဗျူဟာမြောက်တည်ငြိမ်ရေးကိုနောက်ထပ်အားကောင်းစေမယ်လို့ပါကစ္စတန်နိုင်ငံမဟာဗျူဟာစီမံကိန်းဌာနအကြီးအကဲဗိုလ်ချုပ်ကြီးမဇာဂျမေးကပြောပါတယ်ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးဟာနျူကလ িয়ার စမ်းသပ်မှုတွေကိုလှုပ်လေ့ရှိပြီးရေပူရအဖြစ်တော့မလုတ်ခင်မှာအပြန်အလှန်ကြိုပြီးအကြောင်းကြားလေ့ရှိပါတယ်အိန္ဒိယနှစ်နိုင်ငံကြားစစ်ပွဲ၃ကြိမ်ဖြစ်ပူးပြီး၂ကြိမ်ကကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပါတယ်ကက်ရှမီးယားဒေသဟာဒေသတွင်းတင်းမာမှုတွေရဲ့အဓိကအကြောင်းအရာဖြစ်နေစေပါခင်ဗျာ
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညပဲသတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံတွင်လူမောင်းခိုကူးသူတွေကိုလိုက်လံချိန်မုန်းတဲ့လုပ်ငန်းတွေမှာဦးဆောင်ခဲ့တဲ့ရဲဘူချုပ်ဖာဝင်းဖောင်စီတွေကသူရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အတွက်ဩစတြေးလျနိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ပြောထားပေမဲ့ထိုင်းနိုင်ငံရဲ့ထိပ်တန်းကျဲတပ်ဖွဲ့တာဝန်ရှိသူတူကတော့ပါဝင်းထွက်ပြေးရတဲ့အကြောင်းရင်းဟာသူ့ကိုယာရုတိုးမပြတဲ့အပေါ်မကျေနပ်တာကြောင့်ဖြစ်နိုင်တယ်လို့ဆိုပါတယ်။ပါဝင်းဟာဖြစ်ရတဲ့ကုလုံးကိုမရှင်းမဲရဲတပ်ဖွဲ့ကသူ့ကိုအသေးဖြတ်မှုနဲ့တရားစွဲကောင်းဆွဲနိုင်တယ်ဆိုပြီးတော့ပဲတွေ့ဝိုက်လျှောက်ပြောနေတယ်လို့ထိုင်းရဲ့ချုပ်ချက်တစ်ချိုင်ဂျိုင်တာကဒီကနေ့ဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ပါဝင်းကတော့လူမောင်ခိုကူးလုပ်ငန်းတွေမှာတိုင်းပြည်တွင်ဩဇာရှိတဲ့ပုဂ္ဂိုလ်တွေပါဝင်ပတ်သက်နေတယ်ဆိုတာကိုသူ့အနေနဲ့စုံစမ်းတွေ့ရှိတဲ့ပေါ်သူ့ကိုနှုတ်ပိတ်ချင်ကြတဲ့သူတွေရှိနေတာကြောင့်အသက်အန္တရာယ်အတွက်စိုးရိမ်နေရတယ်လို့ကြာသပတေးနေ့မှာပဲဩစတြေးလျသတင်းမီဒီယာတွေကိုပြောတာပါ။တပ်ပုံတစ်ခုထဲမှာတော့လွန်ခဲ့တဲ့ရက်အနည်းငယ်ကပဲသူရောက်သွားတယ်လို့ဆိုတဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ယာရမြစ်ကမ်းမှာမှတ်တရက်နေတာကိုတွေ့ရပါတယ်။ဒါဟာသူထိုင်းနိုင်ငံကနေထွက်ခွာသွားပြီဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ပိုင်းသတင်းပတ်နဲ့ကြည်ကြာပြီးတဲ့နောက်သူ့ရဲ့ပုံကိုပထမဆုံးတွေ့ရတာလည်းဖြစ်ပါတယ်။ထိုင်းဆိုရဟာလူမောင်ခိုကူးမှုတွေကိုချိန်မုံမယ်လို့ဆိုပြီးဒီလုပ်ငန်းမှာဥဆောင်ဖို့တဲ့ပါဝင်းကိုတာဝန်ပေးခဲ့တာပါဒီလူမောင်ခိုကူးမှုတက်ဖြတ်ရေးလုပ်ငန်းတွေအတွင်းမှာတော့ဒါဇင်နဲ့ချီတဲ့လူတွေကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲ့ဒီအထက်နိုင်ငံတော်ပိုင်းကဒေသခံနိုင်ငံရေးသမားတချို့အစိုးရတာဝန်ရှိသူတချို့နဲ့ရဲတပ်ဖွဲ့ထိပ်တန်းပုဂ္ဂိုလ်တချို့အပြင်အကြီးအကဲစစ်တပ်အရာရှိတူလည်းပါဝင်ပါတယ
်တရုတ်နိုင်ငံကထင်ရှားတဲ့လူအခွင့်အရေးရှိနေပူကျန်းချင်းကိုတစ်နှစ်ခွဲကျော်ကြာဖမ်းဆီးထားပြီးတဲ့နောက်တနင်္လာနေ့မှာတရားရုံးတင်စစ်ဆေးတော့မှာဖြစ်ပါတယ်လူမျိုးစုတွေကြားမုန်းတိမှုဖြစ်အောင်လှုံ့ဆော်ဖို့နဲ့အပြတ်အမှောက်ဖြစ်စေဖို့လူမှုဆက်သွယ်ရေးမီဒီယာမှာရေးသားဖော်ပြခဲ့တဲ့ဆိုတဲ့ဆူဆွဲချက်တွေနဲ့ပူဟာထောင်ဒဏ်၈နှစ်ထိချမှတ်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေအစိုးရတွေကပူရဲ့အမှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုထားကြပြီးပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ပူရဲ့အမှုကိုကြားနာစစ်ဆေးတာဟာနိုင်ငံရေးအရရုပ်ပြစစ်ဆေးတာကလွဲပြီးဘာမှဖြစ်လာမှာမဟုတ်ဘူးလို့တရားဥပဒေစိုးမိုးရေးအပေါ်တရုတ်ရဲ့တန်တိထံကိုမေကွန်းတွေထွက်စီလာမယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်တရုတ်အခြေခံဥပဒေကလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းကိုတကယ်တမ်းအကာအကွယ်ပေးထားပေမဲ့အာဏာပိုင်တွေကတော့သတင်းမီဒီယာကိုမကြာခဏကန့်သတ်လေ့ရှိပြီးအင်တာနက်အသုံးပြုတာတွေကိုလည်းစောင့်ကြည့်နေပါတယ်
တောင်မြောက်ကိုရီးယားနိုင်ငံကြားအဆင်မပြေဖြစ်နေတဲ့ဆက်ဆံရေးကိုပြန်တည်ဆောက်ဖို့နိုင်ငံထက်ကြိုးစားနေကြပါတယ်နှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်အဆင့်မြင့်ဆွေးနွေးပွဲတွေကိုကြားနေရတကူမှဒီကနေ့ကျင်းပတာပါ။နှစ်နိုင်ငံကုန်စည်တွေကိုယ်စားလှယ်တွေဟာ K-Song စက်မှုဇုံမှာပြည်ဆောင်ပြီးလက်ဆွဲနှုတ်ဆက်ကြပါတယ်။နှစ်နိုင်ငံကိုပိုင်းခြားထားတဲ့စက်မှုဇုံစစ်မဲ့ဇုံရဲ့မြောက်ဖက်မှာအဲ့ဒီစက်မှုဇုံရှိတာပါ။ပထမခြေလှမ်းလှမ်းတဲ့အချိန်မှာဖြောင်းဖြောင်းလှမ်းဖို့အရေးကြီးတဲ့အကြောင်းပထမလမ်းကြောင်းကိုမှန်ကန်တဲ့ခြေလှမ်းနဲ့စလိုက်ကြပြီးတော့ပြန်လည်ပေါင်းစည်းရေးလမ်းကိုဖွင့်ကြရအောင်ပါလို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးဟွမ်ဘူကီကပြောပါတယ်။တပတ်စီမှာရည်မှန်းချက်တွေရှင်းရှင်းလင်းလင်းရှိနိုင်ပေမဲ့လည်းဆွေးနွေးပွဲအတွက်တရားဝင်အကြောင်းအရာတွေမရှိသလိုတိသာထင်ရှားတဲ့တိုးတက်ပြတ်တမှုတစ်ခုခုရလာဖို့လည်းမျှော်လင့်မှားကြပါဘူး
။မြောက်ကိုရီးယားမှာစနစ်တကျကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိစ္စကုလသမဂ္ဂမှာဆွေးနွေးဖို့ရှိတဲ့တရက်ထဲမှာပဲသူ့နိုင်ငံအနေနဲ့ဟိုက်ဒရိုဂျင်ဘုံးထုတ်လုပ်လိုက်ပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောလိုက်ပါတယ်။ကင်ရဲ့အခုလိုပြောဆိုချက်ထွက်လာတာဟာတိုက်ဆိုင်သွားတာမဟုတ်ဘူးလို့မြောက်ကိုရီးယားရေးကိုစောင့်ကြည့်လေ့လာနေသူတွေကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့ပြောဆိုချက်ဟာခြားနားပြီးသားမဟာဗျူဟာတစ်ခုရဲ့အစိပ်ပိုင်းဖြစ်တယ်လို့ဆိုမျိုးတော်ဒွန်ကွတ်တက်ကသူကမြောက်ကိုရီးယားလေ့လာသုံးသပ်သူပါမောက်ခကင်မြုံဟွန်းကပြောပါတယ်ဝေဘန်ဒါရီကိုတုံ့ပြန်ဖို့နဲ့နိုင်ငံကအတိုင်းဝန်းစီကလိုက်လျောတာတွေကိုရဖို့အရင်ကတုံးခဲ့ဘူးတဲ့နီလန်းဖြစ်တယ်လို့ဆိုပါတယ်2006 2009နဲ့2013ခုနှစ်တွေမှာမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတွေလုပ်ခဲ့ဘူးပေမဲ့လည်းဟိုက်ဒရိုဂျင်ဘုံးထုတ်လုပ်ထားပြီးဆိုတာကိုအတည်ပြုနိုင်တာတော့မရှိပါဘူး။သာမို့နျူကလ িয়ার ဘုံးကိုလည်းသိကြတဲ့အဲ့ဒီဟိုက်ဒရိုဂျင်ဘုံးဟာ အနုမြူဘုံထက်ပိုပြီးအင်အားပြင်းပါတယ်ခင်ဂျုံမူရဲ့အပြောဟာမမှန်ဘူးဆိုတာမျိုးအမေရိကန်ပြည်ထောင်စုကချက်ချင်းပဲတုံ့ပြန်ပါတယ်တချိန်တည်းမှာပဲမြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းဖို့နိုင်ငံတကာလိုက်နာဆောင်ရွက်ရမှာရင်းနဲ့အညီလှုပ်ဆောင်သွားဖို့တောင်းဆိုထားပါတယ
်အချင်းတဲ့ချက်ဆောင်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မီရှယ်ပလာတီနီဟာသူ့ဘောကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရက်90ကြာပြည်ပင်ကန့်သက်ထားတာကိုရုပ်သိမ်းပေးဖို့အယူခံဝင်တာရှုံ့သွားပါတယ်ဆူဇလန်နိုင်ငံလူစိမ်းမျိုးမှာခြေစိုက်တဲ့အာဂဇာရေးရာခုံသမားတွေတရားရုံးကဒီကနေ့အဲ့ဒီလိုဆုံးဖြတ်တာပါဥရောပဘောလုံးအဖွဲ့ချုပ် UEFA ဥက္ကဋ္ဌပလာတီနီဟာစနေနေ့ပါရီမြို့တော်မှာကျင်းပမဲ့ Euro 16သင်းအုပ်စုခွဲတဲ့ပွဲကိုတက်ရောက်ခွင့်ရမှာမဟုတ်ပါဘူးရက်90ပြည်ပင်ကန့်သက်ထားတာဟာပလာတီနီအပေါ်ပြန်ပြင်ဆင်လို့မရနိုင်တဲ့ထိခိုက်နစ်နာမှုဖြစ်စေမှာမဟုတ်ဘူးဆိုတာသုံးသပ်တွေ့ရှိရတယ်လို့ပလာတီနီရဲ့အယူခံအပြင်တရားရုံးကပြောပါတယ်ဒါပေမဲ့လည်းပိတ်ပင်ကန့်သက်ချက်ကို FIFA ကရက်ထပ်မတိုးဘူးလေတရားရုံးကဆုံးဖြတ်ပါတယ် FIFA ရဲ့ကိုချင်းသိက္ခာဆိုင်ရာကော်မတီကပလာတီနီနဲ့ပတ်သက်ပြီးစီကံမန်းဆိုင်ရာအမှုကိုဒီသတင်းပတ်မှာကြားနာပါမယ်ပလာတီနီဟာ2012ခုနှစ်မှာ FIFA ကနေအမေရိကန်ဒေါ်လာ2သန်းတရားမဝင်လက်ခံရယူခဲ့တဲ့ဆိုပြီးဆွစ်ဇာလန်နိုင်ငံကရာဇဝတ်အကြောင်းအရစုံစမ်းစစ်ဆေးနေတာပါအဲ့ဒီငွေပေးဖို့ကိုအခုရာထူးကဆိုင်းငံ့ခံထားရတဲ့ FIFA ဥက္ကဋ္ဌ Sepp Blatter ကခွင့်ပြုခဲ့တာပါကယ်လီဖိုးနီးယားပြည်နယ်မှာဇနီးမောင်နှံ2ဦးတရက်နဲ့ဝင်ပစ်တာကြောင့်လူ16ယောက်သေဆုံးရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအထောက်အထားတစ်ခုခုရနိုင်ကြတဲ့အတွက်ရေကန်တစ်ခုထဲမှာရင်ကိုသမားတွေဆက်ပြီးရှာဖွေနေကြပါဗျ။အဲ့ဒီပစ်ခတ်မှုမှာနောက်ထပ်လူ22ဦးလက်ထံရရပါတယ်။တနက်နေ့ဝင်ပစ်တဲ့နေ့ကဆန်ပနာဒီနိုရေကန်နားမှာအဲ့ဒီဇနီးမောင်နှံကိုတွေ့လိုက်ရတဲ့လူတွေရှိတယ်လို့အာနာပိုင်တွေကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုညံဝဲအောင်တို့ကြေညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့ကြားရမှာကတော့အစိုးရအသစ်ဖြစ်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တက်ဆိုင်ရာတိုင်းရင်းသားပြည်နယ်တွေမှာပြည်နယ်အစိုးရဖွဲ့တဲ့အခါတိုင်းရင်းသားပါတီခေါင်းဆောင်တွေကိုနေရာပေးခြင်းအပြင်တိုင်းရင်းသားတွေနဲ့ရေရှည်ဆက်ဆံရေးမှာပုံမှုချောမွေ့စေမှာဖြစ်တယ်လို့တိုင်းရင်းသားတွေကိုယ်တိုင်သူတို့ဒေသကိုအထင်အရင်ထက်ပိုပြီးတိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ယုံကြည်ကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင်
။တနိုင်ငံလုံးမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့တိုင်းသားဒေသတွေမှာပြည်내အစိုးရတွေဖွဲ့တဲ့အခါတိုင်းသားခေါင်းဆောင်တွေကိုအစိုးရအဖွဲ့တဲ့ဘယ်လိုနေရာပေးသွားမယ်ဆိုတဲ့နှစ်ဖက်အင်အားစုတွေကြားအပြန်အလှန်ဆွေးနွေးသဘောတူညီချက်တွေတော့မရှိသေးပါဘူး။လက်ရှိအာဏာရပြည်ခိုင်ပြူပါတီကတော့ပြည်내အစိုးရတွေဖွဲ့တဲ့အခါပြည်내အစိုးရဝန်ကြီးချုပ်နေရာတွေမှာသူတို့စိတ်ကြိုက်လူတွေကိုခံထားခဲ့ပြီးတကယ်လက်တွေမှာအဲ့ဒီပြည်내ကဒေသခံတွေရဲ့ဘဝတိုးတက်အောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိဘူးလို့တိုင်းသားပါတီတွေကဝေဖန်ခဲ့ကြပါတယ်။ဒါကြောင့် NLD အစိုးရအသစ်တက်လာတဲ့အခါပြည်ခိုင်မျိုးပါတီနဲ့မတူတဲ့ချင်းကပ်မှုမျိုးလုပ်ဖို့လိုမယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကထောက်ပြပါတယ်
။ဒီကတော့အသွင်မတူတဲ့ချင်းကပ်မှုနဲ့နော်ဒီပါတီမျိုးစီကိုချင်းကပ်ဖို့နော်ကျွန်တော်တို့ဒီခိုင်မျိုးသားပါတီဆိုရင်ခိုင်ကျင်းနေပါလီမန်တစ်ခုလုံးမှရှိရအမှတ်၄၈၀၀တပ်မပါဝင်ကြီးက23နေရာကိုရပါတယ်။24နေရာရလို့ရှိရင်ပါလီမန်တဝက်ကိုကျွန်တော်တို့ပိုင်ထားတဲ့ပုံပါ။ဒီ23နေရာဆိုတာ96ရာခိုင်နှုန်းကျွန်တော်တို့ပါလီမန်စီကိုထိထားပါရည်။ဒါကျွန်တော်တို့ဒီခိုင်မျိုးသားပါတီရဲ့အတိုင်းသားပါတီတခြားပါတီတွေပိုပြီးအသက်ကျပါ။အတိုင်းသားတွေရဲ့အဲ့ဒီဒီနေမှာရှိတဲ့အတိုင်းသားပါတီများကလုံ့ပိုင်ကန်နိုင်ရေးလို့ဒီလိုပါတီကလည်းသတ်မှတ်တဲ့ပုဂ္ဂိုလ်ကိုဝန်ကြီးချုပ်အလောင်းညာဖြစ်မြန်မာဒီမိုကရေစီဖွဲ့ချုပ်ပါ USDP နဲ့မတူတဲ့ချင်းကပ်ကြီးနဲ့ချင်းကပ်ပြီးမှဝန်ကြီးချုပ်အဖြစ်အဆိုပြုခြင်းပါတယ်အဲ့လိုဆိုပြုခြင်းအပြင်ဟိုတိုင်းသားတွေရဲ့ယဉ်ကျေးမှုကိုပိုပြီးရလာမယ်တို့ကုတေကကုပြင်းနေဖွံ့ဖြိုးတိုးတက်မှုတွေလည်းပဲသက်ဆိုင်ရာမြန်မာပါတီကပိုပြီးအာဂွန်ခွန်စိတ်ဆောင်ရွက်လာနိုင်တဲ့နေရာရှိပါတယ်လာမယ့်ပါလီမန်တွေမှာဒီလိုဆိုဆိုရဖွဲ့မှလည်းပဲပူးပေါင်းပြီးမှဆောင်ရွက်နိုင်ခြင်းနဲ့ဆိုရင်တိုင်းသားတွေဖွင့်မှုဘာနာကိုပြင်ပြမှန်ပါတယ်
တိုင်းသားဒေသပြည်နယ်တွေမှာတိုင်းသားခေါင်းဆောင်တွေကိုနေရာပေးခြင်းအဖြစ်ရေရှည်ယုံကြည်မှုအတွက်အကျိုးရှိစေလိမ့်မယ်လို့မွန်အမျိုးသားပါတီရဲ့ရေးမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလင်းကပြောပါတယ
်ကျွန်တော်အမြင်တော့တိုင်းနဲ့ပြည်နယ်ဆက်လက်ကြည့်ရှိရပြည်နယ်တွေမှာကျတော့တက်ဆိုင်ပြည်နယ်ကိုအခြေပြုတဲ့တိုင်းသားပါတီရဲ့ဥရောပဘုံမျိုးများများနှိမ့်တင်ပြီးများပေါင်းစုကြည့်နေစဉ်အခုပြည်နယ်နဲ့ဟိုတော့လူလာနေတဲ့ဟိုကျင်းကျင်းမှုဒီခေါ်ရေးအခန်းကဏ္ဍကြီးနောက်ထပ်ပြည်နယ်နဲ့ဆက်နေနေတဲ့ပြည်ခရက်စီဒိစာတွေပါပြီးတော့ဆင်းနေတဲ့ခါကျရင်ဘာရပ်ကိုအကျိုးရှိတယ်ကျွန်တော်မြင်လိုက်တယ
် NLD ပါတီနဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုခဲ့တဲ့ဇာတ်ကားတွေကိုကြည့်မယ်ဆိုရင်လဲသူတို့ရဲ့မျှော်လင့်ချက်တွေအကောင့်ထဲပေါ်လာလိမ့်မယ်လို့ထင်ကြောင်းဒေါက်တာမင်းစိုးလင်းကသုံးသပ်ပါတယ်
ကြောင့်သူကြီးကသူပြောကြတာရှိပါတယ်နှစ်ကောင်နဲ့ဆန်ငါရေပေါ်ပွဲအောင်ပွဲကဟိုပါတီအောင်ပွဲမဟုတ်တဲ့ဟိုတနင်္ဂနွေတိုင်းတိုင်းအောင်ပွဲဖြစ်ပါလေဒီမိုကရေစီကြီးလူခွေကြီးအဲဒန်ဒီဒီရှိတဲ့ဆက်တဲ့ဒီရောဒီဖွဲ့ဒီအေးရေးဒီဒီဘဝအလုံးကလာမဘူးပဲပြောလာပြည်ပါရဲ့
မွန်ပြည်နယ်မှာမွန်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်လောင်း60နီးပါးဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့300သာအနိုင်ရခဲ့ပါတယ်ရခိုင်အမျိုးသားပါတီကတော့ရခိုင်ပြည်နယ်နေရာအများပြားမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး23နီးပါးအနိုင်ရရှိခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ရဲ့တင်ပြချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ရှေးရိုးဆွဲသမယောကျပညာသင်ကြားနည်းလမ်းတွေမသုံးဘဲဆန်းသစ်လွတ်လပ်တဲ့လစ်လာတွေးခေါ်နည်းတွေကိုအခြေခံပြီးကျောင်းသားတွေကိုသင်ကြားပေးတာကြောင့်2015ခုနှစ် Global Teacher Prize ဆုအတွဲစကားတင်ရွေးချယ်ခံရတာဖြစ်နိုင်တယ်လို့ဖောင်တော်ဦးဖုန်ကြီးပညာသင်ကြားကျောင်းအုပ်ဆရာတော်စကားတင်စည်းဝင်အရှင်နာယကကမိတ်ဆိုပါတယ်ဒီလိုအတိအမှတ်ပြုခံရတဲ့အတွက်ကြောင့်နောက်ပိုင်းပုံမှန်အထောက်ကျိုးပန်းသွားမယ်လို့လည်းမိတ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့မန္တလေးမြို့ကအထင်ကြီးရဖုံးတော်ကြီးပညာသင်ကျောင်းတစ်ကျောင်းဖြစ်တဲ့ဖောင်တော်ဦးကျောင်းအဖွဲ့အစည်းတည်ထောင်သူကျောင်းအုပ်ကြီးအရှင်နာယကကိုဗြိတိန်အခြေစိုက် Vaki Foundation ကနေ2015ခုနှစ်အတွက် Global Teacher Prize စကားတင်အယောက်50တဲကတက်ရောက်အဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။ပရာဟိတဖုံးတော်ကြီးပညာသင်ကျောင်းတည်ထောင်ပြီးကျောင်းသားတွေကိုသင်ကြားတဲ့အခါမှာတမယိုးကျပညာသင်ကြားနည်းတွေမသုံးဘဲခွဲခြမ်းစိတ်ဖြာလေ့လာနည်းတွေကိုအသုံးပြုပြီးသင်ကြားတာကြောင့်ဒီစုအတွက်စကားတင်စီရင်နဲ့ပါဝင်တာဖြစ်နိုင်တယ်လို့အရှင်နာယကကအမိန့်ဆိုပါတယ
်။လွတ်ကျက်တဲ့စနစ်မဟုတ်ဘဲနဲ့ critical thinking နဲ့သွားတဲ့စနစ်တွေကိုဆရာဆရာမတွေကိုသင်တန်းပေးပြီးတော့ပြောင်းလဲပြီးတော့လုပ်ကြတာပေါ့နော်။အဲဒီပြောင်းလဲလုပ်ကြတဲ့အတွက်တိုးတက်မှုတွေလည်းအများကြီးရှိတယ်ပေါ့။ဥစဉ်တင်တာတော့အဲဒီလိုအချက်တွေကြောင့်ရွေးရလို့ထင်တာပဲ။
ကမ္ဘာအနှံ့အပြားကနိုင်ငံပေါင်း148နိုင်ငံကနေပညာရေးနဲ့သင်ကြားရေးဆိုင်ရာအပိုင်းတွေမှာရွရွချွညွန်ဆောင်ရွက်ကြတဲ့ဆရာဆရာမပေါင်း 8,000 ကနေစကားတင်အယောက်50ကိုရွေးချယ်လိုက်တာပါဆရာတော်အရှင်နာယကကတော့ဒီ Global Teacher Prize အတွက်ရထားခံရတဲ့ဆရာဆရာမတွေကပထမဦးဆုံးဗုဒ္ဓဘာသာဖုံးတော်ကြီးလည်းဖြစ်တယ်လို့ပထမဦးဆုံးမြန်မာနိုင်ငံသားဆရာတဦးလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့တမယိုးကျပညာရေးစနစ်ကနေကွဲထွက်ပြီးတင်ကြားခဲ့တဲ့အတွက်ကြောင့်2015ခုနှစ် Global Teacher Prize စကားတင်စည်းဝင်ရွေးချယ်ခံရတာဖြစ်တဲ့အတွက်အခြားစာတင်ကျောင်းတွေအနေနဲ့လည်းအတူယူကြဖို့မျှော်လင့်တယ်လို့အရှင်နာယကကမိန့်ဆိုပါတယ်။အခုလိုစကားတင်အဆင့်ရွေးချယ်ခံရတာကြောင့်ရှေ့ဆက်ပြီးတော့လည်းဖောင်တော်ဦးဖုံးတော်ကြီးပညာတင်ကျောင်းကနေပညာရေးလိုအပ်ချက်တွေရှိနေတဲ့မြန်မာကျောင်းသားတွေအတွက်ပိုပြီးစူးစမ်းသွားဖို့အတတရရှိလာတယ်လို့ဆရာတော်ကမိန့်ပါတယ်ဆရာတော်အရှင်နာယကအနေနဲ့အခုလိုနိုင်ငံတကာကအတိမတ်ပြုပြီးရွေးချယ်ခံရတာကြောင့်မြန်မာနိုင်ငံတွင်းကပညာရေးအတွက်ဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့လည်းအားကြအတူယူဖွဲ့ဖြစ်တယ်လို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER မူဝါဒရေးရအဖွဲ့ဝင်ကိုစိုးထွန်းကအခုလိုသုံးသပ်လိုက်ပါတယ
်ကျွန်တော်တကယ်ကိုဝမ်းသာဖုန်းယူကြပါဗျာဒီကိစ္စကဒီအဓိကပညာရေးလုပ်နေတဲ့အဖွဲ့အစည်းပေါ့နော်ကျွန်တော်တို့တိုင်းပြည်မှာတကယ်ကိုဒီလိုအချက်တခုဖြစ်တဲ့ဒီပညာရေးဒီတင်ဝင်အခွင့်အလမ်းနဲ့ပါတဲ့လူတွေပေါ့နော်အဲ့ဒါတွေကိုဆရာတော်ကအခကြောင်းနေဖွင့်နေပြီးတော့ပေါ့နောက်ပြီးတော့ကျွန်တော်တက်မွေးပညာသင်ကျောင်းတွေဖွင့်ပြီးတော့ဆရာတော်ကသူကလှုပ်ဆောင်နေလှုပ်ရှားမှုရတာတကယ်ကိုကျွန်တော်တိုင်းပြည်အတွက်လည်းတခြားဒီအဖွဲ့အစည်းတွေရောပေါ့နော်တိုင်းပြည်မှာရှိတဲ့တခြားဒီလူပေါ်ကိုဖွင့်အဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနဲ့ဒါအတူယူကြဖြစ်တယ်ပေါ့အဲ့တော့ဒါတွေကတကယ်ကိုကျွန်တော်တို့ตัวเฉยๆลงเนี่ยล่ะဖြစ်တယ်ဆရာဆရာတော်조사ยงဒီ조사ရေးလောက်ရှားဆောင်ရဲ့ဘယ်လိုနိုင်ငံတကာလဲခုလိုစီမံပြုပြီးတော့ဒီရွေးချယ်တဲ့ပုံမှာလဲကျွန်တော်တို့เนี่ยဝန်တာကိုယူပါတယ်
မန္တလေးမြို့အခြေစိုက်ဖောင်တော်ဦးဖုံးတော်ကြီးပညာသင်ကျောင်းကို1993ခုနှစ်ကတည်းကတည်ထောင်ခဲ့တာဖြစ်ပြီးအခြေခံအတန်းပညာအပြင်တက်မွေးဝန်းကျောင်းပညာသင်တန်းတွေကိုလည်းအခမဲ့ဖွင့်လှစ်ထားတာဖြစ်ပါတယ် Global Teacher Prize အတွက်ရွေးချယ်ထားတဲ့စကားတင်ဆရာဆရာမအယောက်50ထဲကမှနောက်ဆုံးအဆင့်10ယောက်ကို2016ခုနှစ် February လအတွင်းရွေးချယ်မှာဖြစ်ပြီးတော့နောက်ဆုံး2015ခုနှစ်အတွက် Global Teacher Prize ဆုရှင်ကိုတော့2016ခုနှစ် March လအတွင်းဒူဘိုင်းမြို့မှာကျင်းပမယ် Global Education and Skills Forum မှာရွေးချယ်သွားမှာဖြစ်ပါတယ်ရှင
်ဘောရှိမှပြအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာတနင်္ဂနွေအတိုင်းအတာနဲ့အမှိုက်ကောက်လှူရှားမှုတွေကိုလုံးကြဖို့ဆိုပြီးတော့ သူ့ရဲ့လွတ်တော်အမတ်တွေကတဆင့်လှုပ်ဆောင်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းအဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှုပ်ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းအဝိုင်းကိုအခြေခံကြကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါလဲ။အခုလာမယ့်စနေညပိုင်းဒက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျ။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။အခုဆက်လက်ပြီးတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုသရော်လောင်ပြောင်တဲ့ဓာတ်ပုံတွေ Facebook စာမျက်နှာမှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့ကချင်တိုင်းရင်းသားကိုပက်ထရစ်ခွန်ကြာလီကိုဒီကနေ့လိုင်မြွတ်နယ်တရားရုံးမှာ9ကြိမ်မြောက်ဖြစ်ရုံးထုတ်စစ်ဆေးရမှာဆရာဝန်ရဲ့ထွက်ဆိုချက်ကိုရယူနိုင်ဖို့ဆရာဝန်ခေါ်ယူစစ်ဆေးခွင့်ပြုလိုက်ပေမဲ့ဒီတစ်ခေါက်မှလည်းအာမခံမရခဲ့ပါဘူးဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောင်မတ်မေခါကတင်ပြထားပါတယ်ရှင
်ထောင်နှံ3နှစ်အထိချနိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှာ66ခါနဲ့တရားစွဲဆိုခံထားရတဲ့ကချင်တိုင်းရင်းသားပက်ထရစ်ခွန်ကြာလီရဲ့ကျမ်းမာရေးအခြေအနေကြောင့်အာမခံရဖို့အတွက်ဆရာဝန်ရဲ့ထွက်ဆိုချက်ရယူနိုင်ဖို့ဆရာဝန်ခေါ်ယူစစ်ဆေးခွင့်ကိုဒီကနေ့ရုံးထုတ်မှာတရားရုံးကလက်ခံခွင့်ပြုပေးလိုက်တယ်လို့ပက်ထရစ်ခွန်ကြာလီရဲ့ဇနီးဖြစ်သူမတ်မေစပယ်ဖြူကပြောပါရယ်ဒီလိုခွင့်ပြုလိုက်ပေမဲ့လည်းဆရာဝန်ခေါ်ယူထွက်ဆိုနိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့သူကခုလိုပြောပြပါရယ
်ထောင်ဆရာဝန်တွေကိုတရားရုံးမှာထပ်အဲ့လိုလာပြီးတော့တက်တည်ထွက်ဆိုတာမျိုးမလုပ်ရဘူးလို့ညွှန်ကြားချက်ပေးထားတယ်လို့ကျွန်တော်တို့ကသိရတယ်အဲ့အတွက်ကြောင့်ထောင်ဆရာဝန်ကလည်းလာထွက်မှာမဟုတ်ဘူးအဲ့လိုပဲကျွန်တော်တို့ဒီပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ရုံးချင်းတော့ကလိုင်ပြည်သန္ဓရစီကန်းကိုခေါ်သွားရတာလေသူ့ကိုဘဖာရာရေးပေးလိုက်တာပဲတကယ်တော့ဒါပေမဲ့လည်းအဲ့ဒီလိုင်ပြည်သန္ဓရဆရာဝန်ကလည်းဟိုတရားရုံးကစင့်ခေါ်တာမဟုတ်ဘူးဆိုရင်တရားရုံးမှာလာပြီးတက်တည်ထွက်ပေးပါလို့ပြောရင်အထူးသဖြင့်ဒီလိုအမှုတွေကနိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေဖြစ်တဲ့အတွက်ကြောင့်အဲ့ဆရာဝန်ကလည်းလာထွက်ဆိုပေးမှာမဟုတ်ဘူးလို့ကျမတို့တွေကတော့ခံမှန်းလို့ရတယ်ပေါ့နော်အားကြောင့်လဲဆိုတော့ဘသူမှဒီလိုမျိုးကိစ္စတွေမှာဟိုပြဿနာလည်းအတက်မခံကျင်ကြဘူးလေအစိုးရဝန်ထမ်းဖြစ်နေတဲ့သူတွေပေါ့လေဖတ်ချက်ရမှပဲအာဝခံအတွက်စဉ်းစားမယ်ဆိုတာအရာရှင်းရှင်းပြောရင်တော့မဖြစ်နိုင်တဲ့ဥသာကြီးကိုသူတို့အပြစ်လွတ်အောင်ပေါ့နော်အကြောင်းပြချက်ပေးတဲ့သဘောမျိုးပဲဖြစ်နေတာပေါ့
ပက်ထရစ်ခွန်ကြာလီကိုနီးဥပဒေမထွက်သေးတဲ့ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပြီးဆက်သွယ်ရေးကွန်ရက်တစ်ခုကိုတုံးပြီးအတရေဖြတ်မှုဆိုတဲ့ပုံမှန်66ခါနဲ့တရားစွဲဆိုထားတာပါဒီကနေ့ရုံးချိန်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဒဲရစ်မစ်ချယ်လာရောက်ခဲ့ပြီးမိသားစုဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုအမေရိကန်တန်မတ်ကြီးအနေနဲ့တရားရုံးကိုလာရောက်လေ့လာတာနဲ့ပတ်သက်ပြီးပက်ထရစ်ခွန်ကြာလီအမှုကိုရှေ့နေလိုက်ပါဆောင်ရွက်နေတဲ့ရှေ့နေဖြစ်သူအယ်ကွန်ရိန်ပန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့သူနဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကချင်တိုင်းရင်သားပက်ထရစ်ခွန်ကြာလီရဲ့ကျမ်းမာရေးအခြေအနေကစိုးရိမ်နေရတယ်လို့ထောင်ဆေးရုံကအထူးချက်မှတ်ကုသဆောင်မှာတင်ထားရတာတလားကြုံနေပြီဖြစ်ပါတယ်။ကျမ်းမာရေးအခြေအနေတုတ်တက်ကောင်းမွန်လာတာမရှိဘဲအခြေအနေတစ်ခုကိုထိန်းနေရတဲ့အခြေအနေသာရှိနေကြောင်းသူ့ရဲ့ကျမ်းမာရေးဟာစိုးရိမ်ရတဲ့အနေအထားမှာရှိကြောင်းမတ်မေစပယ်ဖြူကပြောပါရယ်။လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစီရင်ရေးနဲ့ပတ်သက်ပြီးမတ်မေစပယ်ဖြူကသူ့ရဲ့ထင်မြင်ချက်ကိုခုလိုပြောပြပါရယ်။
ကျမတို့နိုင်ငံမှာလေအခက်အခဲဆုံးကဘာလဲဆိုတော့အမြင်ကပ်ပုံးမကိုကြော်လွားရတဲ့ပြဿနာပဲခုဒီကိစ္စမှာတရားဥပဒေအရနော်ဖြည်းဖြည်းစားစားကျမတို့တွေခိုင်လုံတဲ့တက်တည်အထောက်ရှိတဲ့နဲ့လေတွဲထားတဲ့ကိစ္စမှာအမြင်ကပ်ပုံးမဖြစ်နေတဲ့အခါကျတော့အကုန်လုံးကအထက်အမိတ်နဲ့ဆိုတဲ့ဟာနဲ့ပဲတရားစီရင်ရေးတစ်ခုနဲ့တစ်ခုလုံးကလည်းတရားမျှတမှုမရှိဘူးလွတ်လပ်မှုမရှိဘူးပြီးတော့ဘယ်သူမှလည်းဒီလိုကိစ္စမျိုးမှာအူညီဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်အတနာခံစားတင်ရအောင်လေစက်ချုပ်စီကိုလည်းရိုက်ကျမစာတင်ပြီးပါတယ်ဒါနဲ့ no respectပေါ့လေဦးရထွမိမအမှုလုံးကတော့တောင်းပန်လိုက်တယ်ခြေအေးလိုက်တယ်ပေါ့တောင်းပန်တယ်ဆိုတာကလည်းခြေအေးကျင်သိရှိတဲ့သူပေါ်မှာမူတည်တယ်လို့ကျမတို့ကတော့ယူဆပါတယ်အဲ့တော့ငကိုသေးကနှစ်လောက်သားလောက်အောင်အမြင်ကတ်လို့တင်းတကာလုပ်တဲ့ကိစ္စမျိုးကိုတော့ကျမတို့ကတောင်းပန်လဲမခြေအေးကျင်တဲ့သူကမခြေအေးရင်ဒီအမှုကဒီလိုပဲဆက်ပြီးတာနေအောင်ပါပဲ
တမတော်ကအစ်စ်ပြောင်းလဲလိုက်တဲ့အစိမ့်နှူရောင်ဝတ်စုံတစ်ကိုဒေါန်ဆန်းစုကြည်ရဲ့အဝတ်စားအယောင်နဲ့နှိုင်းရှင်ပြီးလူမှုကွန်ရက် Facebook စာမျက်နှာမှာမျှဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပက်ထရစ်ဂွန်ဂျာလီအပါအဝင် AR တိုင်းမအူပင်မြို့နယ်ကမတ်ချောဆန္နာထွန်းခေါ်ချက်သမီးတို့ဟာဆက်သွယ်ရေးဥပဒေပုံမှာ66ခါနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ဒီပုံမှာတွေနဲ့အရေးယူခံထားရတဲ့ဒီနေရာစလုံးဟာအာမခံလျှောက်ထားခဲ့ပေမဲ့တရားရုံးတွေကလက်ရှိချိန်ထိအာမခံမပေးထားပါဘူးရှင်
ကိုဖက်ထရစ်ခွန်ကြလီယုံထုံမှုနောက်ဆုံးအခြေအနေကို VOA သတင်းတောင်မှမိခသတင်းပေးပို့ခဲ့တာပါခုဆက်လက်ပြီးတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမောက်ခဲ့တာကြောင့်ထိမ့်သိမ့်ခံထားနေရတဲ့ចောင်းသားတွေကိုယုံထုံစစ်ဆေးရမှာပြီးခဲ့တဲ့9ရက်နေ့ကတာယာဝတီထောင်ကိုရွှေ့ပြောင်းခံရတဲ့ဘဂဒါဥက္ကဋ္ဌကိုကျော်ကိုကိုကိုအင်းစိန်ထောင်ကိုပြန်လည်ရွှေ့ပြောင်းခဲ့ပါတယ်ဒါ့အပြင်ဖန်စီခံရချိန်ကတိမ့်ဆဲထားတဲ့မပုတ်တင်ဘန်စာအုပ်ကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းတွေကိုလည်းတလကြော်ကြတဲ့အထိပြန်ပေးတာမရှိသေးဘူးလို့ဆိုပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။တင်းလျှောက်နေတဲ့အတွက်မကြသေးခင်လကမှဖန်စီထိမ့်သိမ့်ခံခဲ့ရတဲ့ဘာကတများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုအင်းစိန်ထောင်တွင်းမှာထိမ့်သိမ့်ထားစဉ်တလကြော်ကြစစ်ဆေးမင်းမြတ်မှုတွေလုပ်ပြီးဒီကနေ့မှာတော့ရုံးထုတ်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။သူ့ကို9ရက်နေ့တုန်းကတော့တာယာဝတီအကျဉ်းထောင်ကိုပြောင်းရွှေ့ခဲ့ပြီးတဲ့နောက်မှာတခြားចောင်းသားတွေနဲ့ပေးမတွေ့ပဲအင်းစိန်ထောင်ကိုပြန်လည်ပြောင်းရွှေ့ခဲ့တယ်ဆိုပြီးဖခင်ဖြစ်သူဦးကျော်ကဆိုပါတယ
်ပေါင်းကြီးကိုသူကဒီခင်ဗျတနည်းအားဖြင့်တွားတယ်ခင်ဗျတွားပြီးတော့သူ့ကိုတယောက်တည်းတိုက်ကြိုက်မှာတယောက်တည်းထားပြီးတော့ကျွန်တော်ဒီနေဝင်းရနေနေအတူမပေးခင်ဗျဟိုတခြားကြီးတော့ကျွန်တော်တို့ပညာရေးစစ်ကြောင်းကပါတယ်ចောင်းသားဝင်းရတော့တယောက်တည်းမှမတွေ့ရဘူးခင်ဗျအဲ့ဒီမှာဒီတော့အင်ဂါရီရုံးထုတ်တဲ့ဆက်မှာရုံးထုတ်ပြီးတော့တနေ့ကျတော့ရောင်ပြန်ခွာတယ်ခင
်ဗျခေါင်းပြန်
မထားဘူးခင်ဗျဆွဲရရင်စိတ်မလာခင်ဗျစိတ်တုံးပါရောက်သွားခင်ဗျအဲ့တော့ပြီးကြတက်ထောက်ပါခင်ဗျအခုကပြမထောက်ပါစိတ်တုံးပါခင်ဗ
ျဖန်စီစဉ်တုန်းကတိမ့်စီသွားတဲ့ပစ္စည်းတွေကိုရုံးထုတ်ချိန်မှာတားဖြစ်သူကပြန်လဲတောင်းဆိုခဲ့ပေမဲ့တလကျော်ကြာတဲ့အထိမှတ်ပုံတင်ပါဝင်တိမ့်စီထားတဲ့ပစ္စည်းတွေပြန်လဲမရသေးဘူးဆိုပြီးဖခင်ဖြစ်သူကဆိုပါတယ်
အစီအကျိုးရခင်ဗျာကျွန်တော်ဥစ္စာကြံပေးပါဆိုတော့ဒီကကျွန်တော်ပြလိုက်ပါမယ်တဲ့ဘာလို့တလကြော်ဝိုင်းခင်ဗျာသူ့အရေကိုဒီတောင်းလိုက်တယ်ခင်ဗျာဒီ SC ကိုတောင်းတယ်ခင်ဗျာ SC ကကျွန်တော်ပြောလိုက်ပြီပြောပြပါမယ်တဲ့ဘာလို့တလကြော်ဝိုင်းခင်ဗျာမတွတ်တဲ့ဆက်ပြီးတော့ဖွင့်လို့ရတယ်ဘာညာပေါ့ခက်တိတော်ပါလို့ကြာလို့ကလို့လို့ဆိုရနာအားကြာလို့တွတ်တော့ပါပါဝင်ငါမျို
းဟု
တ်ကဲ့ဟုတ်ကဲ့သမုန်နေတော့ပြီးသွားတယ်ခင်ဗျာမုန်နေမဆောင်ကြည့်ပြီးဆက်ပန်တော်တော့ဟုတ်ကဲ့ဆိုရင်အေကိုပြေးပြပါတဲ့မပေးဘူးခင်ဗျာတရားရုံးလာတဲ့ SC ကိုတောင်းလိုက်တယ်ခင်ဗျာဒီကမာရီတရားရုံးလာတဲ့ SCU တောင်းပါခင်ဗျ
။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ចောင်းသားတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးတဲ့နောက်မှာတော့ခရီးရှည်ချီတက်မှုကိုစတင်ခဲ့တာပါ။မန္တလေးကနေရန်ကုန်ကိုခရီးရှည်ချီတက်ပြီးတပိတ်မှောက်စဉ်ကာလအတွင်းပြည်သူလူထုရဲ့ထောက်ခံအားပေးမှုကိုရရှိခဲ့ပြီးចောင်းသားတွေတောင်းဆိုတဲ့လေးဖွင့်ဆိုင်ဆွေးနွေးရေးကိုလိုက်ရောပေးပါမယ်ဆိုပြီးအစိုးရကခွင့်ပြုပေးခဲ့တာပါ။နောက်ပိုင်းမှာတော့ညှိနှိုင်းဆွေးနွေးနေစဉ်ကာလအတွင်းမှာကျောင်းသားတွေရဲ့တပိတ်ကိုရန်နာခိုင်းတယ်လို့ကျောင်းသားတွေဘက်ကလည်းဆွေးနွေးမှုတွေမပြေလည်မချင်းတပိတ်မှမှုတွေကိုရန်နာမှာမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့ရန်ကုန်ကိုချီတက်လာတဲ့ကျောင်းသားတွေကိုမတ်လ10ရက်နေ့ကတော့လက်ပန်းမြို့မှာအင်အားသုံးရိုက်နဲ့ဖမ်းဆီးခဲ့ပြီးကျောင်းသားတွေကိုပုံမှန်5ခုလောက်နဲ့တရားဆွဲဆိုခဲ့ပါတယ်။အစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကပြည်စဲဥပဒေကိုကျောင်းသားတွေကချိုးဖောက်လို့အရေးယူခဲ့ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ကျောင်းသားတွေကိုအင်အားသုံးဖမ်းဆီးစဉ်ကရိုက်နှက်ထားတဲ့ဒဏ်တွေနဲ့လုံလောက်တဲ့စေဝါကုသမှုတွေအကျဉ်းထောင်ထဲမှာမရရှိတဲ့အတွက်ကျောင်းသားတွေဟာရုံးထုတ်ချိန်တိုင်းမှာသတိမေ့လဲကျသွားတာတွေနဲ့ကျန်းမာရေးဆိုးဝါးလာတာတွေကိုကြုံခဲ့ရပါတယ်။ဒီအတွက်ကျောင်းသား20ထက်မနည်းဟာရန်ကုန်စစ်ရုံကြီးကိုပို့ပြီးတော့ကုသမှုခံခဲ့ရပါတယ်။မနေ့ကတော့စစ်ကုသမှုမပြည့်ပြတ်သေးတဲ့ကျောင်းသားတချို့ကိုတရားဝရီကျင်းထောင်ကိုပြန်ပို့နေတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်။ဒီကနေ့မှာတော့ကိုအောင်မိုင်းဆန်းပါဝင်ကျောင်းသား3ဦးကိုတရားဝရီအကျဉ်းထောင်ကိုပြန်ပို့ခဲ့ပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့ခဲ့တာပါ။VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ဖြည်းဖြည်းချင်း9နိုင်မှာ Asia 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်နေချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုရဆုံလင်အမေရိကန်တခွင်နဲ့တိုက်ပံတဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်သုရဆုံလင်အမေရိကန်တခွင်မှာကြားမှာကတော့
ခရစ်မတ်ကာလမှာတော့ကိုယ်လေးပြောရင်တော့ဒါစုတွေပေါင်းတင်နေတာဆုံရမယ်ကျွန်တော်တို့မိတ်ဆုံးစားပွဲတွေပဲလုပ်ကြတယ်ဗျာပြီးတော့ညပဲဆိုလို့ရှိရင်တော့ခရစ်ယာန်နေရဲ့
ကိုထက်အောင်ပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုတော့ရင်ဦးဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့မော်လမြိုင်ဇာတိကရင်တိုင်းရင်းသူဒေါက်တာစင်တရာမောင်ဟာ1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုကြီးပြီးထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာတဲ့လာခဲ့ပါတယ်မဲဆောက်မှာမေတော်စေခန်းကိုဖွင့်လှစ်ခဲ့ပြီးနယ်စပ်တိုင်းရင်းသားများနဲ့ရွှေပြောင်းလှုပ်သမားများနဲ့ကျန်းမာရေးပြင်ကလေးသူငယ်တွေရဲ့ပညာရေးစာရာတွေအတွက်ဒီဇိုင်းမမကြိုးပမ်းခဲ့တယ်လို့ရမန်မက်ဆစ်ဆီဆု၊ဂျွန်ဟမ်ဖရေးလွတ်လပ်ရေးဆု၊ဂျိုနာသန်မန်ဆု၊ဆစ်ဒနီငိမ့်ချန်ရေးဆုစသဖြင့်ချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ်။အာရှရဲ့မာသာထရီဇာရဲ့လို့လဲလေးစားခံရသူဒေါက်တာစင်တရာမောင်ဟာဒီဇင်ဘာလ6ရက်နေ့ကအသက်56နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။နေဆက်မှာ28နှစ်တာဖြတ်သန်းခဲ့ရတဲ့သူတို့ရဲ့ဘဝအတွေ့အကြုံတွေနဲ့ပတ်သက်လို့ဒေါက်တာစင်တရာမောင်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice.
ကျမဒေါက်တာစင်ဒီရဲ့အခုဆိုရင်56နှစ်ဟိုတနေ့ရပဲပြည့်ခဲ့ပြီပေါ့နော်ခုလို1988ခုနှစ်ဒီဒီမိုကရေစီအေးတော်ပုံကြီးနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာပြီးတော့အခုအသက်56နှစ်ပြည့်တဲ့အထိပေါ့နော်ဆီယမဒီမေတော်စီကမ်းမှာလောက်ကင်ခဲ့တာလေနိုင်ငံတကာကအသိပေါ့နော်အဲ့တော့ဆီယမအခုလို့ဖြတ်တန်းလာရတဲ့ဘဝနဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါလားဆီယမ
ကျမဒီနေဆက်မှာတော့28နှစ်ရှိပါတယ်28နှစ်ဆက်မှာတော့နေဆက်ကိုရောက်ခါကျတော့ကျမတို့ဒီခင်းပေါ့နော်28ခုဒီခင်းပြီးရနောက်ပိုင်းမှာနေဆက်မှာတခြားသောကျောင်းပြုကျောင်းသားတွေနဲ့ခြားလူတွေနဲ့ပေါ့နော်သူရရှိလာတဲ့အချိန်ဆက်ပြီးတော့ဟိုကျမကြီးလုံးဝလူတွေလုံးဝလည်းဒီဆိုင်လာလောက်ပါတယ်ပထမပိုင်းမှာတော့ကျမတို့ရှိရှိလေဆောင်ရမယ်ပြိဿာမျိုးနေဆက်မှာရှိမယ်အနေထားမျိုးလဲအဲဆိုလည်းခါရမျိုးတော့မဟုတ်ဘူးပေါ့ဆုံးကထိုင်ပြီးထလာတယ်လာကျွန်တော်တို့ဟိုဒေတာကိုပြန်ရမယ်ပေါ့နော်အဲ့လိုမျိုးရှိရထားတာပါဆိုတော့လည်းနေဆက်ဒေတာရဲ့အခြေအနေအရာလိုအပ်ချက်တွေလည်းအများကြီးရှိနေသေးတယ်လို့သက်သက်လာဒီ90စုစုကြီးကောက်တယ်လာပိုင်းမှာလည်းအခြေအနေကပြောင်းလဲတိကျတာလည်းရှိတယ်နဲ့ပို့ပြီးတော့ဒီရှိကောင်းလူတူတွေရောဒီရက်ခါကြရောပို့ပြီးတော့ပြားလာတဲ့အပေါ်မှာဆက်လက်ပြီးတော့ဒီလက်ကလေးဒေချေဆောင်ရဲ့ပို့ရဲအဲ့တော့ဒီဒေတာတစ်ခုထဲမှာလည်းမဟုတ်တယ်နဲ့ဒီဒီလိုလေးလည်းမလည်းမဟုတ်တယ်နဲ့တခြားတဲ့တိုင်းဒါဒီကဒီမှာရှိတဲ့ချက်နဲ့အေးဖွဲ့စည်းရလဲဆိုတော့ပို့ပြီးတော့ချက်ကိုချလဲလို့ဒီလိုနိုင်လဲပေါ့နော်အခုလက်ရှိမှာတော့ကျမတို့ချက်နဲ့စုဖွဲ့ဖို့ရပေါ့နော်ကောင်းပါလေချက်နဲ့စနစ်ဒီပို့ပြီးတော့တောင်းရင်ခိုင်ပါတဲ့ကျောင်းရှိရှိအတွက်အဖြစ်ပေးခဲ့ဆိုရှိတဲ့ချက်နဲ့စနစ်ဒီဖြစ်လာလို့အတွက်လည်းကျမတို့ဆောင်ရနေတဲ့စောင့်ဆောင်ရနေတာလည်းရှိပါတယ်ဒီပြင်တော့ဒီမျက်စက်ဒေတာတွေတိုင်းရင်းဒေတာတွေလည်းဒီရှုပြောင်းလုပ်ကြည့်တော့နော်အပေါ်ကတော့ဒီကိစ္စနဲ့စိတ်ချလန့်ချုပ်ရှိတဲ့အလိုက်ဆက်ရှင်မှုတွေဆက်ရလို့ဆက်လက်ဆက်ရှိကြတယ်မှာပါ။ဒီနေ့မှလည်းကျွန်တော်တို့ဒီလက်ရှိလေကမ်းမရှိတဲ့ခရီးရခင်ရည်နဲ့ခရီးကားတွေကိုလည်းဆက်လက်ပြောင်းဆောင်ရည်လို့ဆောင်းပေးကြတယ်။ဒီကိစ္စတော့ဒီခရီးတွေဆက်လက်ရလို့မရှိဆောင်းသိခိုင်လောက်ကန်တဲ့ပုံမှာဒီဆက်လက်ရရဲ့ဆက်ဆက်ဆက်ဆက်ရည်အယူရှိတယ်လို့နိုင်ငံနဲ့ဖြစ်ဖို့စာဆွဲမှုတွေဒီပြည်ညာရေးအခွင့်အလမ်းတွေကိုပြီးတော့တစ်ဖက်လုံးမှာဒီပြည်ညာနဲ့ပြည်ညာရေးအခွင့်အလမ်းတွေရရှိဖို့လည်းရရှိရ
ခလေးတွေပေါ့နော်နိုင်ငံမဲ့စုပေးမဲ့လို့လေမြန်မာနိုင်ငံကလာတဲ့နေဆက်ရောက်နေတဲ့ဒီခလေးတွေအခြေအနေရှိရေးကြတော့ဘယ်လိုရှိပါလဲဆရာမ
ခလေးတွေရှိရေးလို့ပြောရင်တော့ဒါ ့ဒီကနေ့ဘုကန်လက်ကအမြဲဆိုရင်ဒီကမှုရှိနေတဲ့အရာတွေဖြစ်တဲ့အဒီအတွက်ကြောင့်လည်းဒီလူကြီးချေကြီးဖွဲ့စည်းတဲ့ပုံစံရလည်းကျန်းကျန်းမှုကိုအခြေအနေပေါ်မှာမူတည်ပြီးတော့ထိုင်းနိုင်ငံမှာဆိုလည်းထိုင်းနိုင်ငံမှာရှိတဲ့လူခွင့်ရေးတို့ကလေးခွင့်ရေးတို့ရှိနေရတဲ့ပုံပေါ်ဆောင်ရတာရှိလို့ဒီထဲမှာလည်းဆောင်ရွက်မှုတွေပုံတော့ကျေကျေလာလာတွေ့ရှိရပါတယ်။ဆိုတော့ဒီကလေးခွင့်ရေးဆက်ဆောင်မှုပါဆိုရင်တော့ဒီအထူးသဖြင့်တော့ဒီဒေတာမှာပဲမှုမှုပေါ့နော်။လိုထားတဲ့ဒေတာမှာဒီမင်းချင်းဒီဆိုစနစ်တကျထုတ်ပေးနိုင်တဲ့အစီအစဉ်လေးဟုတ်ကဲ့အခုတစ်ချက်တော့ဒီဖြစ်ပေါ်များစွာဆက်ဖြစ်နေတဲ့ဒေတာတွေတခြားနိုင်ငံရှိကြောင်းနဲ့ဆက်ရတဲ့ဒေတာတွေမှာဆိုရင်တော့ဒီအခွင့်အရေးတွေအချုပ်အခြာရှိတဲ့အတွက်ကြောင့်ပရိုဂရမ်အလေးလည်းပို့ပြီးတော့ကြီးမားပါတယ်။ဒီကိစ္စထဲမှာလည်းအခုရှိကြောင်းလူတွေပို့ပြီးတော့ရှင်းလာတဲ့ဒီလိုရှိကြောင်းလူတွေကငါစီးပွားရေးခွင့်အရေးမှာမှတူရလူရေးရှိကြောင်းမှုညလာတဲ့အခြေအနေတွေမှာဒီ meeting ကလေးဆက်ရှောက်ရေးလုပ်ရမယ့်ပတ်သက်ပြီးတော့ဒီကျမကြီးလက်လမ်းကြီးနဲ့အတူပေါ့နော်။ဟိုကလေးလေးမျိုးစင်းကိုဆင်းနေကြထုတ်ပေးတာလို့ပြီးတော့တစ်ချိန်တည်းမှာပဲဒေတာဆိုင်ရာတွေနဲ့ပူပေါင်းဆောင်ရွက်လို့ဒေတာထဲမှာရှိတဲ့လူတွေအတွက်စီစဉ်တဲ့ပူပေါင်းဆောင်ရွက်လို့ဒီအုပ်ပြေရအစားဆွေးပေးနိုင်တဲ့စနစ်ကြီးတော့ဆိုပြီးတော့ဆောင်မလာဘူးကတော့အခြေအနေဖွဲ့စည်းရအောင်ဆိုရဖွဲ့ရတော့တာပေါ့။ဒီစဉ်တစ်ချက်ကဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်
။ပြုပြင်ပြောင်းလဲစတင်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ပြီးမှအခုတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်အန်အဒီယအပြတ်တနိုင်ရရှိတိုက်ပြီးတော့နောက်နှစ်မှာတော့အစိုးရဖွဲ့ဖို့အလားအလာရှိနေပါဘောနော်ဒီလိုအခြေအနေမျိုးမှာဆီယမ်မာတို့ဒီနေစားရောက်နေတာလေကြားလာပြီဆိုတော့ကိုယ်နိုင်ငံကိုကိုပြန်ဖို့အစီအစဉ်ရှိပါလားဆီယမ်မာကျွန်တော်
တို့ဒီလိုဆောင်ရွက်နေတဲ့အဖွဲ့ကြီးအားလုံးကအခုမှမဟုတ်ပါဘူးလည်းအဲ့ဒီဆယ်လာတဲ့အနေနဲ့ကိုဒီသားမှာကိုအခြေပြုတဲ့ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့အတွက်ကြောင့်လုံးဝနေရာရှိနေဒီသားဖြစ်ပါတယ
်ဟို
အစ်စ်တွေမဟုတ်ပါဘူးလက်ရှိရှိတဲ့လုံးဝနေရာကိုပြတော့ဟိုခိုင်မအောင်နဲ့ပို့တော့တူချေချာရဲအိုင်အဲ့ရှိရှိဟိုကောင်းမွန်တဲ့စနစ်တွေပေါ်ပေါက်လာဖို့ဒါပူပေါင်းဆောင်ရမယ့်အလုပ်တွေဖြစ်ပါတယ်ဒီသားစီတဲ့မှာကျွန်တော်တို့ဟိုမက်ဆေ့ချ်ကိုအချက်မှရေးလောက်တာဖြစ်နေဖြစ်တိုင်းအဲ့ရတဲ့မှာအခွင့်အရေးကြီးဖြစ်ဖြစ်ဒီဒေတာနဲ့ပို့တော့ကျွန်တော်စနစ်တွေကျွန်တော်ရေးဝင်တယ်ဟိုမိထောက်ထားတာပြန်လည်ပေးထားတာလေရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီရှိထားပြီးသားအဲရေမြေတွေနဲ့လုံငန်းတွေပဲပို့ပြီးတော့ခိုင်မာအောင်နဲ့ရှိတဲ့တရားဝင်တွေတွေနဲ့ဒီမှာပြည်မှုရှိရှိလာအောင်အဲတစ်ချိန်တည်းမှာပဲရေရှိအတွက်နိုင်ငံတကာထောက်သွားမှုတွေပြီးရမဟုတ်ဘဲနဲ့ကောင်းမွန်တဲ့အဲကျန်းမာရေးစနစ်အမှားလုံခြုံမှုပို့ပြီးရရှိလာဖို့ရတော့တာဒေတာအလိုက်ပေါ့နော်ဒီဒေတာဆိုင်ရာဆွေးရတယ်လည်းဆိုလို့ဟိုတိုင်းကဆွေးစီတယ်လည်းဆက်လက်ပြီးခဲ့တော့အမှတ်တရတွေဖြစ်တော့ကျမတို့အနေနဲ့တော့ဒီလက်ရှိရှိနေတဲ့လုပ်ငန်းလေးကိုပို့ပြီးတော့ခိုင်မာထောက်နေအောင်အားတော့ဆောင်ရွက်နေဖြစ်ဖြစ်ပါအ
ဲ့တော့ဆီယမဆူလူကကတော့ဆီယမကတော့မေတော့စီးကမ်းမှာပဲဆက်နေသွားမယ်လားလားရှိတာပေါ့
ဟုတ်ကဲ့ကျမတို့လည်းတော့စီးကမ်းကိုလည်းဒါဒီရက်ဆက်မှာရှိတဲ့တန်ရာကျမရဲ့အဖွဲ့အစည်းတွေနဲ့အဲပူပေါင်းဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့နောက်ထိုင်းနိုင်ငံမှာရှိတဲ့ကျမရဲ့စနစ်နဲ့လည်းပူပေါင်းဆက်ဆက်ပူပေါင်းသွားပြီးတော့ဒီရှိမှာရှိတဲ့လူတို့တွေကလည်းအများရှိနေမှာဖြစ်တဲ့အတွက်ကြောင့်မြန်မာပြည်ကလည်းရှိတဲ့လူတို့တွေရဲ့ဒီကျမရေးပညာရေးနဲ့လူမှုရေးကိစ္စတွေကိုဒီထိုင်းနိုင်ငံအစိုးရနဲ့ဖြစ်စီပြည်ပမှာတော့အစိုးရနဲ့ဖြစ်စီကျမတို့ဆက်လက်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်။ဒီတော့စီကောင်းလည်းတရှိဒီတိုင်းနဲ့ဆက်လက်ပြီးလေ့လာသွားပြီးတော့ပို့ပြီးတော့ကောင်းမွန်တဲ့ကျမရေးစနစ်ကပြည်ပမှာပေါ်ပေါက်လာပြီးဆိုလို့ရှိရင်ကျမတို့အနေနဲ့ဒီအချို့သောအလုံးငန်းချင်လေးဒါနော်ဒီပြည်ကလည်းအခြေပြုပြီးတော့နော်တခြားရလို့တဲ့အဲဒါကျမရေးထည့်ဒီဒီတန်လို့ပြီးတော့တရားဆောင်ရလို့ရအောင်ဒီလိုကျမတို့ဆက်လက်တော့မကူညီကြတာဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ရလေဟိုပြည်တွင်းမှာရောပြည်ပမှာရောပေါ့နော်နိုင်ငံတကာကချီးကျူးထိုက်တဲ့ဒီဒီမိုကရေစီခေါင်းဆောင်အမျိုးသမီးကြီးတူဖြစ်တယ်ပေါ့နော်အလားတူပဲဒီထိုင်းမြန်မာနယ်စပ်မှာလေဆီယမ်မာဒေါက်တာဆင်ဒီယာဆိုလေနိုင်ငံတကာကတည်တဲ့ဆီယမ်မာရဲ့လှုပ်ဆောင်ချက်တွေကလေးအများကြီးပဲနိုင်ငံတကာကချီးကျူးကြတာပေါ့နော်အခုလိုမျိုးဒီအမျိုးသမီးတွေပေါ့နော်ခိုင်မာချက်အပြည့်အဝနဲ့အများကောင်းကျိုးတွေရပ်တည်ပေးနိုင်ခဲ့တာပေါ့နော်ဆီယမ်မာတို့ဘယ်လိုခွန်အားယူပါလဲဆီယမ်မာနည်းနည်းလေးကျမတို့အမျိုးသမီးတွေကိုပြန်မျှဝေပါလား
တော့မျိုးသမီးအနေနဲ့ကတော့ဒါသဘာဝအဖြစ်နဲ့ဒါမိခင်အနေနဲ့ဖြစ်စီအိမ်မှာဖြစ်ရလဲဒါသဘာဝအရာတော့ဒါဥမောင်းနေမိမတွေမိသားစုကြောင့်ဝင်ဆောင်ရဲရတာဖြစ်တဲ့အတွက်ကြောင့်မျိုးသမီးတိုင်းကလည်းဒါကိုယ့်ရဲ့မိသားစုစမိုင်းကိုယ့်ရဲ့ရွာစမိုင်းဆိုတာဒါအဲ အဲ့ဒီကြိုက်စိတ်ဝင်စားတဲ့အရှိလည်းဖြစ်ပါတယ်။နောက်တော့ဒီကလေးဒီရဲ့ဆက်မရေးပြညာရေးကလည်းသူတို့ကတော့ဆင်းနေဖြစ်ပေါ်တဲ့ဒေတာတွေကဆောင်မတူနေတဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီအမျိုးသားတွေကအဲ့မှာရှိတာနေတဲ့အခါကျတော့ဒီအမျိုးသမီးတွေကစကားရရပေါ့နော်။လက်ရရရေးစကားဆောင်ရရတာဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့စွာရပေါ့။အရှိလာဖို့ဆိုတာကတော့သူတို့ဆက်မီးပြညာအသက်ပြညာလေးဘူရရရှိလာတယ်လို့လည်းလိုအပ်တယ်။ဆိုရင်ဒီမှာဟိုပါရရေးဖြစ်ပြီးဆက်ချက်ဆက်ဆက်ဟိုပါရရေးဒီတစ်ခါချင်းရှင်းနဲ့ခါမှဖြစ်ပြီးပေါ့အမျိုးသမီးလေးကိုယ်ပိုင်ပါဝင်လို့ရအရေးကြီးပါတယ်။အဲကြောင့်မှန်တကယ်စစ်မှန်တဲ့ရှင်းချင်းရဲ့အမျိုးသားပြည်နယ်စစ်မှန်ရေးဆိုတာကတော့ဒီအမျိုးသမီးတွေရှိတာပါဝင်လာဖို့ကဟိုရအရေးကြီးရပါတယ်။
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သုရဆုံရင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုဝင်ဘာလကုန်ဒီဇင်ဘာလဆန်းချိန်ကစလို့နေ့ကုန်ချိန်အထိအမေရိကန်ပြည်ထောင်စုမှာအလားရဲ့ရှည်ကာလအဖြစ်အလုံးကအတိမပြုထားပါဒါပါအထူးသဖြင့်ဒီကာလမှာကုန်တိုက်တွေကဈေးလျှော့ပြီးရောင်းချပေးတဲ့အတွက်ဈေးဝယ်ရတာကိုဝါသနာပါသူတွေအတွက်အချိန်လဲကောင်းတယ်ဖြစ်တယ်လို့ခရစ်စမတ်အတွက်ကြိုတင်ပြင်ဆင်မှုတွေလည်းလုပ်နေကြပါတယ်ဒီအကြောင်းကိုအောင်ကသုရဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်စီစဉ်တင်ဆက်ထားပါတယ်ရှင်
ချောင်းရည်ပိုင်းပြောမှာပဲကဘာတော်ဝိုင်းကဒရီနဲ့အတူအမေရိကန်ပြည်ထောင်စုမှာလဲခရစ်စမတ်ကာလကိုဆင်နွှဲကြတော့မှာဖြစ်တာကြောင့်အလုံးဟာပြင်ဆင်နေကြပါတယ်။ခရစ်တော်မွေးဖွားချိန်ဒီကာလရောက်ရင်ခရစ်စမတ်ညစာကိုမိသားစုနဲ့အတူစားတော့ဖို့ရက်ဝေးရောက်နေတဲ့သူတွေဟာသူတို့မိသားစုတွေရှိရာကိုပြန်ဖို့ပြင်ဆင်နေသလိုဒီအချိန်ဟာလဲနှစ်ဟောင်းကုန်လို့နှစ်သစ်မရောက်ခင်အားလည်းရက်ရှည်ဆင်နွှဲကြခြင်းဖြစ်တာကြောင့်အလုံးဟာဒီကာလကိုဘယ်လိုစိတ်လုံရှားစရာအကောင်းဆုံးဖြတ်သန်းကြမယ်ဆိုတာကိုစီစဉ်နေကြရလဲဖြစ်ပါတယ်။နော့ကယ်ရိုလိုင်းနားပြည်နယ်မှာနေထိုင်တဲ့ကိုထဲအောင်ကသူ့ရဲ့အားလဲရက်ရှည်ကိုဘယ်လိုဆင်နွှဲမလဲဆိုတာကိုအခုလိုပြောပြပါရစေ
။ကျွန်တော်ခရစ်စမတ်ကာလမှာတော့ဒီကိုလေးပြောရအောင်လို့ဒါဆိုဒီပေါင်းတင်နေလားဆုံရမယ်။ဟိုစိတ်ရက်ကလည်းစကားပပရကြတာ။ဆုံရမယ်အိမ်မှာပြောသားတာကျွန်တော်တို့မိတ်ဆုံးစားပွဲလေးပဲလုပ်ကြတယ်ဗျာ။ပြီးတော့ညမယ်ဆိုလို့ရှိရင်တော့ခရစ်ယာန်နေရဲ့ဟိုအထွတ်မြတ်လားတို့မြတ်ထားတဲ့လာရဒီမှာဓမ္မတိလိုက်ကြီးပြန်လို့နေရှင်ပေါ့တို့တို့အိမ်ဒီမှာဓမ္မတိလိုက်ဆိုတဲ့လူတွေလာကြတယ်အဲ့တော့သူတောင်းနေနေပေါ့အဲ့လိုမျိုးတွေလောက်ကြတယ်ဒီလိုနဲ့ပဲကျွန်တော်တို့ဆက်ဆံကြတယ
်မေယူလန်ပြည်နယ်မှာနေထိုင်တဲ့မတ်တီရီကတော့စာတင်နှစ်ဝက်အပြီးဆက်မွေးဝဲစစ်ချိန်နီးလာတာမို့အကြောင်းစာနဲ့တစ်ဖက်လုံးပန်းနေရပေမဲ့ဘာတွေလုပ်ဖြစ်မလဲဆိုတာကိုအခုလိုစိတ်လှုပ်ရှားစွာပြောပြပါရစေ
ဟိုဒီဇင်မှာစပြီးလို့ရှင်ဒီ semester တစ်ခုပေါ့နော်တောင်းအခုတက်နေရဆိုလို့ရှင်ဒီ college မှာဟိုဆောင်းမွေးပွဲစီစဉ်လို့မျိုးလည်းပြောလို့ရတယ်။ဒါမျိုးလည်းဟိုအရင်ရေးကြည့်ရလေ final လာပြီဆိုတော့ပေါ့နော်။ဟဲ့အခုဆိုရင်ဒါမျိုးဒီ2 weeks လောက်မှာဒါမျိုး20မတိုင်ခင်ပေါ့နော်။ကျောင်းပိတ်မယ်အဲ့ခါဆို။ပြီးကြလို့ရှင်ဒါမျိုး winter break ကဒါမျိုး3 weeks ပေါ့နော်။3ဘက်လောက်တောင်ကြာမယ်။တကယ်ချင်းနေလည်းအဲ့လိုမျိုးပေါ့နော်။တကယ်ချင်းတယောက်အိမ်မှာဆိုကြမယ် party ပဲလုပ်တာရှိရဲ။တကယ်ချင်းနေလည်းဟို holiday season ဆိုတော့ဒီခါကျရင်ဒါမျိုးကိုစနိုဘောရင်းလေအဲ့လိုမျိုးသွားစီမယ်ပေါ့နော်ခုစီစဉ်ထားရလို့တကယ်ချင်းနေနဲ့
ဒါလို့ရာသီရောက်ရင်အိမ်ဒီမှာတွေမဟုတ်ပဲပန်းခြံတွေမှာလည်းမီးအလှဆင်ထားတာကြောင့်အဲ့ဒါတွေကိုလက်ကြည့်ရတာလဲပြောစရာတမျိုးကောင်းတယ်လို့မတ်တီကပြောပါတယ
်စီစဉ်ထားရရာကြောင့်အဲ့လမ်းတွေမှာမီးအလှဟိုထုံးပွဲတို့အဲ့လမ်းတွေမှာတော့တခြားအဲ့ပန်းခြံတွေမှာလေပန်းခြံတွေမှာဆိုတို့မီးတွေထုံးတာလို့ပြအဲ့လိုပွဲတွေရှိရပေါ့နော်အဲ့လိုတို့အချိန်သတ်မှတ်ထားရပေါ့နော်အဲ့ခရစ်စမတ်မတိုင်ခင်ရအဲ့ Christmas January တော့ January ကြီးလာမှီးတည်ထားရတော့အဲ့လိုမျိုးအဲ့လိုတည်သမီးတို့သွားမယ်ဒါပေမဲ့အဲ့ပန်းချံတစ်ခုကကြာနည်းနည်းဝေးရတငယ်ချင်းနဲ့အကုန်လုံးစုသွားမှာပေါ့နော်ဒီကအဲ့လိုမျို
းတကယ်တော့အမေရိကရဲ့အားလဲရက်ရှည်စတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုဝင်ဘာလတည်းကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့လို့သတ်မှတ်ခဲ့ရတာပါဒီအချိန်ဟာကိုယ့်ဘဝတစ်လျှောက်လုံးအကောင်းဆုံးခွင့်ရတွေဘယ်လိုရခဲ့လဲဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်မှာဟိုရုံးကတော့မြောက်အမေရိကတိုက်ကိုဥရောပကနေစတင်ရွှေပြောင်းအခြေချနေသူတွေဟာကျေးဇူးတော်နဲ့ဆင်နွှဲကြတာမှာဌာနေ Red Indian တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အနေနဲ့အစားအသောက်တွေကျွေးတာတွေတောင်လုပ်ခဲ့ကြတယ်လို့ဆိုပါတယ
် We gather together to ask the Lord's blessing He chastens and hastens His will to make known
ကျေးဇူးတော်နဲ့အပြီးနောက်တရက်တောက်ကြနေရတော့ဈေးဝယ်သူတွေအကျက် Black Friday ဆိုတဲ့နေ့ပါအမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်တော့ Black Friday ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တရက်ဖြစ်ပါတယ်1960လောက်ကနေစပြီးတော့ကျေးဇူးတော်နေ့အပြီးနောက်တရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းအဲ့ဒီအချိန်တွေကနေရှာပြီးတော့ဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာဈေးလျှော့ရောင်းတဲ့အတွက်အဲ့ဒီနေ့မှာဆိုရင်နေရာကမှဈေးဝယ်သူတွေနဲ့စီကားနေတာပါဈေးဝယ်အတွက်ကြုံနေတဲ့ပတ်သက်ပြီးကိုထက်အောင်ကအခုလိုပြောပြပါရစေ။ညနေတဲ့က
ောင်ပေါ့တောက်ကြလို့ညမျိုးတွေမှာစွတ်တန်းစီရတဲ့ကုန်းလိုက်ကြည့်ရတာအဲ့ဒီမှာအထူးလျှော့သေးတွေရောင်းရတာဟုတ်သူတွေကညာလုံးပေါက်တန်းစီပြီးမနက်မိုးရင်းကျတော့တိုးခုကြီးလုံးဝယ်ကြတာပေါ့အစီအစဉ်ရှိကြပါလဲသွားကြပါလဲသွားပါလဲကျွန်တော်လည်းသွားတာပေါ့
ဝါရှင်တန် DC သမရအင်ဗျူနာမှာစိုက်ထူထားတဲ့နိုင်ငံတော်ခရစ်စမတ်သစ်ပင်ကိုဒီဇင်ဘာလ3ရက်နေ့မှာမီးထွန်ညှိပါတယ်1923ခုနှစ်ကနေစလို့ခရစ်စမတ်သစ်ပင်မီးထွန်ပွဲကိုကျင်းပလာတာမှာဒီနှစ်မှာတော့93ချိန်မြောက်မီးထွန်ပွဲကိုရာနဲ့ချီတဲ့ပရိသတ်တွေတက်ရောက်ခဲ့ပါတယ်ခရစ်စမတ်သစ်ပင်မီးထွန်ပွဲကိုသမရဘရိတ်အိုဘားမာသမရဂရောမီရှယ်အိုဘားမာနဲ့မိသားစုတွေကမီးထွန်ညှိပြီးတော့ဖွင့်လှစ်ပေးခဲ့တာပ
ါ We got a countdown going on we're going to start at 5 here we go 5 4 3 2 1 Merry Christmas everybody
ဒီနေ့မှာတော့ Christmas တစ်ပင်ကိုရွှေရောင်ငွေရောင် LED မီးလုံးတွေနဲ့အလှဆင်ထားပါတယ် LED မီးလုံးတွေကိုအသုံးပြုပြီးတော့ Christmas တစ်ပင်ကိုမီးထွန်းတာကြောင့်ဒီကာလတစ်လျှောက်လုံးညနေမှောင်ရီပြိုးကနေည7:00နာရီလောက်အထိမီးထွန်းကဟာ150လောက်သာကုန်ကြမှာပါဒီ Christmas တစ်ပင်ကိုတော့သတင်းပတ်နဲ့ချီးပြီးတော့ပြထားမှာဖြစ်တာကြောင့် American တဝမ်းနဲ့ကဘာတလွားကခီးတွေလည်းလာရောက်ကြည့်ရှုကြမှာပါ
So we've been doing a little jingle bells here?
I think it's time for a round of jingle bells. Everybody can sing along. Everybody knows the words.
Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh.Dashing through the snow in a one-horse open sleigh. Oh, let me see go, laughing all the way. Bells on bobtails ring, making spirits bright. What fun it is to ride and sing a sleighing song tonight. Hey! Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh.
ကေဒန်ရှင်အားလုံးက Jingle Bells တခြင်းကိုဆိုပြီးတော့ Christmas တစ်ပင်မီးထွန်းပွဲကိုအဆုံးသတ်ခဲ့ပါရယ်။သမရဥပမာမိသားစုကလည်းစင်မော်ကိုတက်ရောက်ပြီးတီးဆိုသူအမှုပညာရှင်တွေကိုလက်ဆွဲနှုတ်ဆက်ခဲ့သလိုအဲ့ဒီတခြင်းကိုလည်းတံပြန်လိုက်ဆိုခဲ့ကြတာဖြစ်ပါရယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုရဆုံးလင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့တိုက်ပန်တဲ့နေပညာအစီအစဉ်အလဲရောက်ပါပြီဒေါ်ခင်မြတ်တက်ကစူးစီးတင်ပြထားပါတယ်ရှင
်ဒီတစ်ပတ်တော့ Nutrient Pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ဉန်းမှုအကြောင်းကိုပြောပြပေးမှာပါရေစီဩဇာတွေဖြစ်တဲ့ Nitrogen နဲ့ Phosphorus ဓာတ်ငွေလေရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှီတန်တာတဲ့တိတ်ပြီးများနေတာကိုဩဇာတညဉ့်ဉန်းမှုလို့ခေါ်ပါတယ်ဒီညဉ့်ဉန်းမှုဟာသဘာဝဝင်းကျင်ပြဿနာတွေထဲမှာစိန်ခေါင်းမှုအများဆုံးပြဿနာတစ်ခုလို့သဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
် Nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာတညဉ့်ဉန်းမှု
သူတဖြစ်တော့အာဟာရတို့ဩဇာတတို့ဆိုတာဒီရေထဲမှာရှိတယ်မှာလေသို့တော်လေမြန်မြန်ရှိလာတဲ့အခါမှာညဉ့်ညမ်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြဝင်ခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်ပဲခြေပြန်အကုန်ကြများပြီးတော့စိန်ခေါ်မှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီတန်းနှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ကေဟစနစ်မှာဆိုရင်ဒီဟာတဘာဝအတိုင်းအစိပ်ပိုင်းတစ်ခုပါနေပါတယ်ဒီ nitrogen နဲ့အခါဆိုလို့ရှင်လေကျမတို့ရှူရတဲ့ဒီထဲမှာလည်းအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus ဓာတ်တွေအားရေထဲမှာဆိုရင်ရင်းနှီးလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်ကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငားတွေကနေလို့ရတယ်အစာလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းဒီထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပဝင်ခြင်းတွေကိုအများကြီးဝင်လာတဲ့အခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေတွေဝင်လာတဲ့ခါမှာညံ့မှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြေချောင်းနေအင်းအိုင်နေကန်နေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းနေဩဇာတရားမှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာတွေထိခိုက်တယ်တဘာဝပတ်ဝန်းကျင်နဲ့ထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေကိုလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်မြန်မာပြည်မှာလည်းဒီလိုအလားတူပြဿနာရှိနေပါတယ်
ဩဇာတညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေရတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့နေရာလည်းရေထဲရောက်နေတာပေါ့အခုတစ်ဖြစ်အင်းလေးလိုနေရာလိုမျိုးမှာပေါ့နော် nitrogen ဓာတ်တွေ phosphorus ဓာတ်တွေများတဲ့ကြောင့်မို့ရေနှိရေမော်တွေကအရန်နေများနေတယ်ဂေဟစနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်ရေရဲ့အရေးသေးကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့ရေထဲမှာရှိငါးတွေအောက်ဆင်ဂျင်ချက်နည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေနေတဲ့အပင်ရောတတော်လေးတွေပေါ့နော်သူတို့မှလည်းရှင်ဘူးကခက်ခဲတယ်အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ဉန်းမှုဖြစ်ပါတယ
်ဒီလိုဩဇာတညဉ့်ဉန်းမှုဖြစ်နေပြီဆိုတော့ကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမော်တွေတိတ်များပြီးစိတ်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြီးလိုက်လို့ရှိရင်ရေပြင်းကစိတ်ပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ရေထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကျန်းမာဖြစ်စေရသို့တေးထောင်တေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတစ်ချိန်ကျတေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြင့်လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်တွေကိုအရန်တုံးတယ်တုံးတဲ့အခါမှာငါးရီနဲ့တခြားတပင်းတွေတခြားဟိုတတော်ရီပင်တွေကတုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်တွေများများတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအဆိပ်အတောက်တွေထွက်တယ်နောက်ဘက်တီးရီးယားတွေတိုးပွားလာတယ်ဒါပြီးတော့လူတွေကအဲ့ရေတွေနဲ့တွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးရီနဲ့ပစုံရီနဲ့ကိုယ်တော့ပြီးတော့လဲစားမိတယ်ဖြစ်စီတောက်မိပြီဖြစ်လို့ရှိရင်လူတွေမှာကျန်းမာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှိရင်လည်းပမာဏနည်းနည်းလေးပဲပါတယ်ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပိုပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီ nitrogen များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှိရင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေပဲပြသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမသိမ်းနိုင်လို့ဖြစ်ပါတယ်
။အင်းလေးဒေတာမှာဩဇာတညဉ့်ဉန်းမှုကိုဘယ်ကနေရနေလဲဆိုတာကိုကြည့်ရအောင်ပါ
။အင်းလေးမှာဆိုရင်ဒီ nitrogen နဲ့ phosphorus တွေကဘယ်ကလာလဲဆိုလို့ရှိရင်အထူးသဖြင့်တော့စိုက်ပျိုးရေးရလာပါတယ်။အဓိကကတော့ခင်းရင်းလေးကိုစိုက်ပျိုးကြတယ်။နောက်သူတို့မှခင်းလေးတွေပဲလည်းစိုက်ပျိုးတယ်။နောက်စံနေပိုင်းလည်းနည်းနည်းပါးပါးစိုက်ပျိုးတယ်။စိုက်ပျိုးတဲ့အခါမှာသူတို့ကမြေဩဇာတွေတုံးတယ်။မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphorus နဲ့ပါတယ်။ nitrogen ကမြေဩဇာမှာတော့လိုပါတယ်။ဘာလို့လဲဆိုရင်အပင်တွေကိုပန်အောင်လို့ phosphorus ကလည်းလိုတယ်။ဒါမှဒီ phosphorus ဓာတ်မှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုပ်ဆိုင်အောင်သူကအပင်ကိုလှုပ်ပြီးတယ်။ဒါအရေးကြီးတယ်။ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်။အခုပိုဆိုးတာကအင်းလေးမှာသူကကျွန်းမျောတွေပေါ်မှာစိုက်တော့တခါတည်းကိုရေထဲကိုဝင်သွားတယ်လို့ဖြစ်တယ်။ပြင်းလို့ကျင်းသားတွေကလည်းအဲ့ရရေတွေတောက်နေကြတယ်။အဲ့ nitrogen and phosphorus နဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းနာအညစ်အကြေးတွေပါ။အဲ့ကျွန်းပပလည်းမှာရှိလူတွေကလည်းအိန္ဒာအညစ်အကြေးမိန်းနာတင်းစီးတဲ့စနစ်ကိုမြန်မာပြည်မှာ မရှိသေးဘူးတန်ဆင်းတဲ့ဆက်တွေလည်းမရှိတော့အားလုံးပဲအိတ်ထဲမှာရောက်တဲ့အခါကျမှအိတ်ထဲကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကဘာလာတယ်လဲဆိုရင်ဒီဆက်ပြာပေါ့နော်ဆက်ပြာဟာအများသောအားဖြင့်ဟိုအချို့ဆက်ပြာတွေကဒီ phosphate ပါပါတယ် phosphate ပါတဲ့ခံကြလို့ရှိရင်အဲ့ဒါတွေကလည်းဒီကံတွေကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှဆိုရင်ဟိုတယ်လည်းများလာပြီလူတွေလည်းပိုများလာတယ်ဧည့်သည်တွေအတုံးတွေလည်းများလာတယ်နောက်ဗမာပြည်မှာဒေဆက်ပြာဟာ phosphate ပါတဲ့ဆက်ပြာလားမပါတဲ့ဆက်ပြာလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြာတွေကိုမတုံးတာများပါပြီနောက် nitrogen နဲ့ phosphorus နဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်နွားချီးတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်အဓိကကတော့မြေကြီးပေါ့နော်မြေကြီးကနေတခါရေးရဲရောက်အဲ့လိုမျိုးလာတာပေါ့နော်နောက်ပြီးတော့မိုးရေကတစ်ဆင့်မိုးရေကမြေပေါ်မှာကျသွားမယ်အဲ့မြေဘွားတစ်ဆင့်နဲ့နောက်ဆိုရေတုတွေရောက်နိုင်တယ်အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာနဲ့မကားဘူးပတ်ဝန်းကျင်မှာစိုက်တာတွေကလည်းဩဇာတက်ရောက်မှုရှိပါတယ်ဒီလိုအကြောင်းနေကြောင်းအင်းလေးရဆိုလို့ရှိရင်အခုချိန်မှာအတော်ပဲရေအရေတုရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝါနေရလူရရေတောင်တောက်လို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုပြန်လည်ပြုပြင်ရမယ်အချိန်ရောက်နေပါပြီ
သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
သိပ္ပံနဲ့နိပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ပြီးဆုံးတော့မှာပါ။မနက်ဖြန်စနေနေ့မနက်ဖြန်6:00ခွဲကနေ9:00အထိအစီအစဉ်တွေကို line 2 meter 16 19 25နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကြော်ကြော်တင်ကကြေညာပေးပါအောင်ရှင်။
နျူကလ িয়ার ထိပ်ဗူသည်ဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးကျည်ဒဇင်းကိုပါကစ္စတန်နိုင်ငံကဒီကနေ့ပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ပြိုင်ဖက်အိန္ဒိယနိုင်ငံနဲ့ဒေသတွင်းငြိမ်းချမ်းရေးညီလာခံတစ်ခုကိုလက်ခံကျင်းပအပြီးနှစ်ရက်ကြာမှာအခုလိုဆန်းသတ်ပြစ်လွတ်တာပါ။မြေပြင်ကနေမြေပြင်ပစ်ရှာဟင်း3ဒုံးကျည်ဟာကီလိုမီတာ2850အကွာအထိရောက်နိုင်ပြီးနျူကလ িয়ার ထိပ်ဗူရောတမယိုးချထိပ်ဗူကိုပါသယ်ဆောင်နိုင်တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။ဆန်းသတ်ပြစ်လွတ်တာရဲ့ယူရချက်ကဒီလက်နက်စနစ်ရဲ့ဒီဇိုင်းပုံစံမျိုးမျိုးနဲ့နည်းပညာပိုင်းအကန့်အသတ်တွေကိုသိရှိနိုင်ဖို့ဖြစ်တယ်လို့စစ်ဘက်ကပြောပါတယ်။တရုတ်နိုင်ငံကထင်ရှားတဲ့လူခွန်ရေးရှိနေဖူစီချင်းကိုတနစ်ခွဲချော်ကြဖမ်းဆီးထားပြီးတဲ့နောက်တင်းလာနေမှာတရားရုံးတင်စစ်ဆေးတော့မှာဖြစ်ပါတယ်။လူမျိုးစုတွေကြားမုံတိမှုဖြစ်အောင်လှုံ့ဆော်ဖို့နဲ့အပြတ်အမောင်ဖြစ်စေဖို့လူမှုဆက်သွယ်ရေးမီဒီယာမှာရေးသားဖော်ပြတယ်ဆိုတဲ့ဆွဲချက်တွေနဲ့ဖူဟာထောင်ဒဏ်၈နှစ်အထိချမှတ်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်တော်စုအပါအဝင်အနောက်နိုင်ငံတွေရဲ့အစိုးရတွေကဖူရဲ့မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုထားကြပြီးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။မြောက်ကိုရီးယားမှာစနစ်တကျကျူးလွန်နေတဲ့လူခွန်ရေးချုပ်ဖောက်မှုတွေကိစ္စကုလသမဂ္ဂမှာဆွေးနွေးဖို့ရှိတဲ့တရက်ထဲမှာပဲသူ့နိုင်ငံအနေနဲ့ဟိုက်ဒရိုဂျင်ဘုံးကိုထုတ်လုပ်လိုက်ပြီလို့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အောင်ကပြောလိုက်ပါတယ်။ခင်မြဲအခုလိုပြောဆိုချက်ထွက်လာခြင်းဟာတိုက်ဆိုင်တာမဟုတ်ဘူးလို့မြောက်ကိုရီးယားကိုစောင့်ကြည့်လေ့လာနေသူတွေကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ပြောဆိုချက်ဟာချထားပြီးသားမဟာဗျူဟာတစ်ခုရဲ့စိတ်တပိုင်းဖြစ်တယ်လို့ဆိုမျိုးတော့ဒွန်ဂူတက္ကသိုလ်ကမြောက်ကိုရီးယားအရေးလေ့လာသုံးသပ်သူပါမောခခင်မြွန်ဟွန်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဇနီးမောင်နှံ2ဦးတရက်နဲ့ဝင်ပစ်တာကြောင့်လူ14ယောက်သေဆုံးရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအထောက်အထားတစ်ခုခုရနိုင်ကြတဲ့အတွက်ရေကန်တစ်ခုထဲမှာရင်ကိုယ်သမားတွေဆက်ပြီးရှာဖွေနေကြပါတယ်။အဲဒီပစ်ခတ်မှုမှာနောက်ထပ်လူ22ဦးလည်းဒဏ်ရာရပါတယ်။အချင်းပြတ်ခြားဆောင်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မီရှယ်ပလာတီနီဟာသူ့အပေါ်ကမ္ဘာ့ဘလောက်ဘောလုံးအဖွဲ့ချုပ် FIFA ကရက်90ကြာပြီးပင်ကန့်သတ်ထားတာကိုရုံသိမ်းပေးဖို့အယူခံဝင်တာရှုံးသွားပါတယ်။ဆွစ်ဇာလန်နိုင်ငံလူစည်းမျိုးမှာအခြေစိုက်တဲ့အာဂစားရေးရာခုံသမားတွေတရားရုံးကဒီကနေ့မှစွန့်ပြတ်ချက်ကြတာပါခင်ဗျာ။
တဲ့င်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကတော့ကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00 ठी လိုင်းဒိုမီတာ16 19 25နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်တော်ရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့အင်စင်နာတွေပြေဝါကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.